Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်ဝေးကြပါစေ2024ခုနှစ်စက်တင်ဘာလ25ရက်ပௌထုညချမ်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာဆန္ဒပြညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တစ်ပြိုင်နက်တည်းမှာရုပ်သံအဖြစ်နဲ့ရှုစားနိုင်လို့ရပါတယ်။ကျွန်မခင်ဗျထွေးပါရှင
်။မင်္ဂလာညချမ်းမသောတာရှင်များရှင်ကျွန်မခင်လေးပါ။ဒီညတွေထိတ်တန့်ရောက်တဲ့နေ့ကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Moses ထောက်လိုင်းဌာနချုပ်ကို Hezbollah အဖွဲ့ကမစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့ပါတယ်။ Indo-Pacific ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွပ်အဖွဲ့ကမြန်မာအရေးစိုးရင်ကြောင်းပြောပါတယ်။တရုတ်ကမစ်ဆိုင်းဒုံးတစ်ခုကို Pacific သမုဒ္ဒရာပေါ်ဆန်းသက်ပစ်လွတ်ခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်မိုးမောင်မြို့မှာတော့ KIA နဲ့KIA ပူးပေါင်းတက်တွေနဲ့ဒီမြန်မာစစ်ကောင်စီတက်ဖွဲ့တွေကြားမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်
။ဒီတုံးလေးရဲ့တိုးတွေမှာလည်းတို့ကတော့ပူးပေါင်းမြေကြောင်းတွေတုံးတာပေါ့နော်ဒရုန်းတွေတုံးတာတွေတန့်ကားတွေတုံးတာတွေပူးပေါင်းမများလာ
KIA ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးပြပြသွားခဲ့တာပါဒီလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေတွေကိုကြားရမယ့်အပြင်ရခိုင်ပြည်နယ်ဘက်မှာကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေတိုးပြီးတော့လှုပ်ဆောင်လာလို့အရတားပြည်သူထိခိုက်သိမ်းဆုံးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံတွေကပြောပြကြတဲ့အခြေအနေနောက်ဒီလိုအခြေအနေတွေကြောင့်ပဲစစ်ကောင်စီဘက်မှလေရင်စီပိတ်ပင်တားမြစ်ဖို့ဆိုပြီးတော့တောင်းဆိုတာတွေပိုပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတာနောက်ရေပေးကြောင်းကုန်စီတည်ယူပို့ဆောင်ရေးတွေမှာအခက်အခဲတွေဖြစ်နေတာစတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းရှုစားကြရအောင်ပါပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မတင်ပြပေးပါမယ်ရှင
်။ Israel တပ်ဖွဲ့ဝင်တွေက Lebanon တောင်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ Hezbollah တပ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေချိန်မှာပဲ Israel ရဲ့ Moses ထောက်လိုင်းဌာနချုပ်ကိုပဲ့ထိန်တက်မစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့ကြောင်း Hezbollah အဖွဲ့ကဒီကနေ့ပဲပြောပါတယ်။အစ္စရေးစစ်တပ်ကတော့ Hezbollah တွေပစ်လိုက်တဲ့မစ်ဆိုင်းတုံးကိုကြားဖြတ်ပစ်ချခဲ့တယ်လို့ပြောပါရယ်ပစ်ခတ်မှုကြောင့်လေကြောင်းရန်သတိပေးအုပ်အော်တန်တွေထွက်ပေါ်ခဲ့ပြီးမြေတီကြီးထိခိုက်ပျက်စီးမှုတော့သတင်းတော့မကြားရပါဘူး Lebanon နိုင်ငံပိုင်သတင်းအေဂျင်စီကတော့နိုင်ငံတောင်ပိုင်းမှာ Israel ကအပြန်အလှန်ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါရယ် Israel စစ်တပ်ကတော့လက်နက်တိုက်ဒါဇင်ပေါင်းများစွာအပအဝင်နေရာအများအပြားကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါရယ် Hezbollah တွေက Rocket Dome 40လောက်ပစ်ခတ်ခဲ့ကြောင်းထောက်လန်းတွေ့ရှိခဲ့ရပြီးတော့တချို့ကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းပြောပါရယ်နယူးယောက်ကုလသမဂ္ဂရုံးချုပ်ကဒီကနေ့နှောင်းပိုင်းလုံခြုံရေးကောင်စီစည်းဝေးမှာတော့ Israel Lebanon နယ်စပ်တလျှောက်ပြည်ပခန့်တွေကြီးထွားလာနေတဲ့ကိစ္စကိုအလေးထားဆွေးနွေးပွဲရှိပါတယ်။ပုံဟမ်းမင်းကြီး Francis ကလည်း Lebanon မှာဖြစ်နေတဲ့အခြေအနေတွေကိုဝန်းနေမိကြောင်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုလိုကြောက်မက်ဖွယ်ရအခြေအနေတွေပိုဆိုးမလာအောင်ထိန်းသိမ်းတင်ကြောင်းဒီကနေ့ပဲပြောလိုက်ပါတယ်ရှင်။
ရှိလေပိုင်းဒေသမှာတင်းမာမှုတွေပိုပြီးတော့ကြီးထွားမလာအောင်အစ္စရေးဘက်ကရန်လိုမှုတွေကိုရပ်တန့်ဖို့လိုအပ်တယ်ဆိုပြီးတော့အီဂျစ်ဂျော်ဒန်နဲ့အီရတ်နိုင်ငံတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။သုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလက်ဘနော်မာဒီအစ္စရေးရဲ့စစ်စင်ရေးတွေကိုရှုံချထားပြီးတော့ဒေသတွေမှာစစ်ပွဲကြီးဖြစ်လာအောင်တွန်းပို့ပေးနေတယ်ဆိုပြီးတော့လည်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအသိုင်းအဝိုင်းကစစ်ပွဲရပ်နိုင်အောင်ရည်ရွယ်ဆောင်ရွက်ဖို့လည်းပြောပါရယ်။ဒီချိန်ထဲမှာဟာမတ်စ်တွေဘက်ကလည်းကုလသမဂ္ဂအနေနဲ့ဂါဇာစစ်ပွဲအဆုံးသတ်နိုင်ဖို့အမြန်ဆုံးရည်ရွယ်ဆောင်ရွက်ပေးဖို့မနေ့ကကြေညာချက်တောင်းဆိုထားပါရယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စီကိုပို့တဲ့ဟာမတ်စ်တွေရဲ့အိတ်ဖွင့်ပေးစာထဲမှာအစ္စရေးရဲ့ပြင်းထန်တဲ့ထိုးစစ်တွေကိုရပ်ပေးရေးအမြန်ဆုံးရည်ရွယ်ဆောင်ရွက်ပေးဖို့တောင်းဆိုထားပါရယ်။Israel ကတော့ဒီ Hezbollah တွေရဲ့ Rocket Dome တွေနဲ့တိုက်ခိုက်မှုတွေကြောင့်တင်းရှောင်နေကြတဲ့ Israel နိုင်ငံမြောက်ပိုင်းကဒေသခံတွေနေရက်မှာလုံခြုံမှုရှိရှိနေထိုင်နိုင်အောင် Lebanon မှာစစ်စင်ရေးတွေလုပ်ရတာလို့ပြောဆိုပါတယ်။ဒီရက်ပိုင်းတွေအတွင်းမှာပဲ Israel အနေနဲ့ Hezbollah တွေကိုပြစ်မှတ်ချပြီးတော့ Lebanon နိုင်ငံအတွင်းပိုင်းကိုပါအထူးကတိုက်ခိုက်နေတာကြောင့် Gaza ဒေသမှာတိုက်ပွဲတွေရော့ပါလာနေတယ်ဆိုပြီးစီးရေးဆောင်ကြည့်သူတွေကတော့ပြောဆိုကြပါတယ်ရှင်။
ရုရှားရဲ့ညပိုင်းတိုက်ခိုက်ခဲ့တဲ့ drone 32ခုတည်းဟာ28ခုနဲ့မစ်ဆိုင်းဒုံး8ခုအနက်4ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါရယ်။ အိုဒစ္စာဒေတာဆိုင်ရာအုပ်ချုပ်ရေးမှူးအိုလစ်ခိုင်ဖာကတော့ဒေတာရင်းမှာရှိနေတဲ့နေရာတစ်ခုကိုဒုံးကျည်ထိမှန်ပြီးမိလောင်မှုဖြစ်ပွားကထရက်ကားနှစ်စီးပျက်စီးသွားတယ်လို့ Telegram မှာရေးသားထားပါတယ်။ Kiev ဒေတာအုပ်ချုပ်ရေးမှူးကတော့လူနေရပ်ကွက်တွေနဲ့အခြေခံအဆောက်အုံတွေထိခိုက်ခြင်းမရှိဘူးလို့ပြောပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ပိုင်း Kharkiv ဒေတာမှာတော့ဒီနေ့အစောပိုင်းကရုရှားရဲ့တိုက်ခိုက်မှုကြောင့်လင်းယုံတစ်ခုပျက်စီးခဲ့ပြီးအဲ့ဒီနယ်မြေမှာပဲအင်္ဂါနေ့ကတော့လူ3ဦးသေဆုံးက30ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Kharkiv မြို့တော်ဝင်ကတော့တိုက်ခိုက်ခံရတဲ့လင်းယင်ယုံဟာ2022ခုနှစ်ရုရှားကျူးကျော်မှုစတင်ချိန်ကတိုက်ခိုက်ခံခဲ့ရပြီးပြန်ပြီးတော့ပြင်ဆင်တာပြီးလူနီးပါးဖြစ်နေတဲ့နေရာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့ရုရှားဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာလူနေတိုက်ခိုက်အဆောက်အုံတွေ၊မုတ်ဆိုင်တွေနဲ့အားကစားခွင့်တွေဖြစ်ပြီးတော့တာမန်လူတွေရဲ့နေစဉ်လူမှုဘဝကိုပိတ်မှတ်ထားတိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
ရှိလေပိုင်းဒေသငင်းချမ်းရေးအတွက်တတမန်ရေးအရာဖြည့်ရှင်းကြဖို့နဲ့လူတွေစမ်းနဲ့ချီအငက်ဘေးသင့်ပြီးနေဆက်ဖြတ်ကျော်နေရဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကမင်းကွန်းပြောကြားတဲ့အချိန်မှာတိုက်တွန်းပြောဆိုခဲ့ပါတယ
် Even if the situation has escalated, diplomatic solution is still possible. In fact, it remains the only path.
တင်မာမှုတွေပိုးပြီးတော့အချိန်မြင့်လာတယ်ဆိုပေမဲ့တန်တမန်ရင်းဤရအဖြေရှာဖို့ဖြစ်နိုင်ခြေတွေလည်းရှိနေပါသေးတယ်။တကယ်တော့ဒီလိုဖြေရှင်းတာကသာနှစ်နိုင်ငံစလုံးကဒေသခံတွေအင်ပြန်နိုင်ဖို့နေကြားဒေသလုံခြုံဖို့အတွက်လုပ်ပေးနိုင်မယ့်တစ်ခုတည်းသောနည်းလမ်းပါဒီလိုအဖြေရှာနိုင်အောင်ကျွန်တော်တို့မနာမနေကြိုးပမ်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။မနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းကတော့အမေရိကန်သမ္မတတာဝန်နဲ့အထူးရင်းညီလာခံမှာသူနောက်ဆုံးပြောကြားတဲ့မိန့်ခွန်းလည်းဖြစ်ပါလိမ့်မယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကျူးကျော်မှုတွေကိုမဟာမိတ်နိုင်ငံတွေနဲ့လက်တွဲဆန့်ကျင်ကြဖို့နောက်ယူကရိန်းကိုထောက်ခံဖို့နိုင်ငံတကာကောင်းဆောင်တွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုပါရယ်တချိန်တည်းမှာကမ္ဘာတဝှမ်းငှက်မှုခေါင်းပါမှုနဲ့ရောဂါကူးစက်မှုတွေကိုတိုက်ဖျက်ဖို့လိုအပ်တဲ့ဆိုရာကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါရယ်နောက်တောင်ပြုတ်ပင်လယ်နဲ့ထိုင်ဝမ်ကျွန်းမှာစီးရချင်းချမှုတွေကိုဆန့်ကျင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ငင်းကြေးရင်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကြိုးစားသွားမယ်ဆိုရာကိုလည်းထည့်သွင်းပြောကြားသွားခဲ့ပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဦးညထေတန်းရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွင်းပုံမှုဆိုးဝါးလာတဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်စိုးရိမ်တဲ့အကြောင်း Indo-Pacific ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွတ်အဖွဲ့၄နိုင်ငံထိပ်သီးအစည်းအဝေးကဆုံးဖြတ်ခဲ့တာကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ထပ်မံသတင်းထုတ်ပြန်လိုက်ပါတယ်မြန်မာစစ်ကောင်စီပေါ်ဂျက်လီယင်စီအပါအဝင်လက်နက်နဲ့စစ်ဘက်အရက်ဘတ်သုံးပစ္စည်းတွေမရောက်အောင်ကာကွယ်တားဆီးပေးကြဖို့ကိုလည်းအမေရိကန်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်ပါဝင်တဲ့ကွတ်အဖွဲ့ခေါင်းဆောင်တွေကတောင်းဆိုခဲ့ပါသေးတယ်။ဒီအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီ၊အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုတို့ကတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထိန်းသိမ်းခံနေရသူတွေကိုပြန်လည်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုဘေးကင်းလုံခြုံပြီးတော့အတားအဆီးမရှိပေးအပ်နိုင်မှုကိုလည်းအဲ့ဒီ၄နိုင်ငံထိပ်သီးခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။မြမအရေးပါဝင်ပတ်သက်သူတွေအားလုံးအပြုသဘောဆောင်ပြီးတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုကတဆင့်အကျက်အတဲကိုဆုံးဖြတ်ဖြည့်ရှင်ဖို့နဲ့အများပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိအောင်ကြိုးပမ်းဖို့ကိုလည်း၄နိုင်ငံထိပ်သီးခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုထားပါသေးတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွယ်နေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကနိုင်ငံခြားကသွင်းကုန်ခွန်အားလုံးကိုအခွန်တိုးကောက်မယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။သမ္မတဟောင်းထရမ့်အနေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေပြည်ပကိုပြောင်းရွှေ့လုပ်ကိုင်နေတာတွေကိုရပ်တန့်ပြီးတော့တခြားနိုင်ငံတွေကအလုပ်တွေနဲ့ဆက်ယုံတွေပို့ပြီးတော့ဝင်လာဖို့မဲဆွယ်ကတိပေးထားပြီးအခုလိုအခွန်တိုးကောက်မယ်အစီအစဉ်ကိုပြောဆိုခဲ့တာပါ။ဒါပေမဲ့ဒီလိုနိုင်ငံခြားသွင်းကုန်ခွန်အားလုံးကိုရောပြီးတော့တိုးကောက်လိုက်မယ်ဆိုရင်ပြည်တွင်းစားသုံးသူတွေအတွက်ကုန်စည်နှုန်းတွေတက်ကုန်လိမ့်မယ်လို့စီးပွားရေးပညာရှင်တွေကတောက်လျှောက်သတိပေးနေတာပါ။သမ္မတလောင်းတွေထောက်ခံမှုရဖို့အပြိုင်ဆိုင်ကြိုးစားနေရတဲ့အဓိကပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်မှာမနေ့အင်္ဂါနေ့တုန်းက Republican သမ္မတလောင်းဒေါ်နယ်ထရမ့်မိကွန်ပြောခဲ့တာမှာနိုင်ငံခြားထုတ်ကုန်လုပ်ငန်းတွေအမေရိကကိုဝင်လာဖို့နဲ့နောက်ထပ်ဆွဲဆောင်နိုင်ဖို့အစိုးရပိုင်မီကိုတုံ့ပြန်ပေးမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုကန့်လန့်တာအပြင်နိုင်ငံခြားသွင်းကုန်ကိုကြကြပြတ်ပြတ်ကြိုးကားဖို့အဆိုပြုချက်တွေပြောခဲ့တယ်လို့ဒီအတွက်အထူးတန်မှတ်ကြီးပါခန့်အပ်ပြီးတော့လှုပ်ဆောင်သွားမယ်ဆိုပြီးတော့လည်းကတိပေးပြောဆိုခဲ့ပါတယ်ရှင်။
ထိတ်ဖူးတူတက်ဆင်ထားတဲ့တိုက်ချင်းပစ်ပဲ့ထိန်တက်မစ်ဆိုင်းတို့ကို Pacific မုတ်တရားပေါ်မှာစမ်းသပ်ပစ်ခတ်ခဲ့ကြောင်းတရုတ်မျိုးသားကာကွယ်ဝင်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။မစ်ဆိုင်းတို့ဟာပင်လယ်ပြင်ထဲကရီမန်းထားတဲ့နေရာကိုကျောက်ခဲ့တယ်လို့လည်းဝင်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်။ဒီစမ်းသပ်မှုဟာနှစ်စဉ်လေ့ကျင့်ရေးအစီအစဉ်ရဲ့ပုံမှန်အစီအစဉ်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာဥပဒေတွေနိုင်ငံတကာကကျင့်ထုံးနေတဲ့ကိုက်ညီပြီးတော့ဘယ်နိုင်ငံကမှမရည်ရွယ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနမှာတော့ Pacific မုတ်တရားရဲ့ဘယ်နေရာကိုပစ်လွတ်မယ်ဆိုတာနဲ့မစ်ဆိုင်းတုံးပစ်ခတ်ခဲ့တဲ့လမ်းကြောင်းတွေကိုဖော်ပြမထားပေမဲ့ဒေတာရင်းကတက်ဆိုင်ရာနိုင်ငံတွေကိုတော့ကြိုတင်အကြောင်းကြားထားတယ်လို့យေတာထားပါတယ်ရှင
်။2024ခုနှစ်အတွင်းအာရှတိုက်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ဂိုင်နှုန်းအထိထိုးလာတယ်လို့အာရှဖွံ့ဖြိုးရေးဘက် ADB ကဒီကနေ့ထုတ်ပြန်ပါတယ်။ဝယ်ယူသုံးစွဲသူပမာဏပိုများလာပြီးတော့နည်းပညာသုံးပစ္စည်းတွေဝယ်လိုအားပိုများလာတာကြောင့်အခုလိုခံမှန်းသုံးသပ်တာဖြစ်ပါတယ်။တရုတ်နိုင်ငံကလည်းစီးပွားရေးပိုကောင်းလာအောင်ပိုးပြီးတော့ထောက်ပံ့တွေပေးလာဖို့မျှော်လင့်နေတဲ့အကြောင်း ADB ကပြောပါတယ်။ ADB ဘဏ်ရဲ့ဒီအာရှဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့သုံးသက်ချက်အစဉ်ကန်စာမှာအာရှဒေသအတွင်းစီးပွားရေးကဏ္ဍအများပြားလို့ဇူလိုင်လတုန်းကထုတ်ပြန်ခဲ့တဲ့အစဉ်ကန်စာလည်းရှိပါဘူး။ဒီနှစ်အတွက်900ဂိုင်နှုန်းခံမှန်းထားသလိုလာမယ့်နှစ်မှာတော့ 4.9 ရာဂိုင်နှုန်းဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့ခံမှန်းပါတယ်။အာရှပစိဖိတ်ဒေသအတွင်း46နိုင်ငံမှာငွေကြေးဖောင်းပွားမှုသုံးသက်ချက်ကိုပြန်လျှော့ချပြီးဒီနှစ်အတွက် 2.8 ရာဂိုင်နှုန်းနောက်နှစ်အတွက်တော့အရင်ခန့်မှန်းချက်အတိုင်း 2.9 ရာဂိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာပါရှင်။အခုစပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လင်းပေးမှာပါ။အရင်ဆုံးကတော့ဒီကချင်ပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ပူးပေါင်းတပ်တွေစီးရီးတင်းမာနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါမယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေအကြမ်းဖက်ဒီအပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီစစ်ကောင်စီဘက်ကနေပြီးတော့ကုန်းချောင်းရောလေချောင်းကနေပါအပြင်းထန်တိုက်ခိုက်နေတယ်လို့ KIA ကပြောပါတယ်။တစ်ချိန်တည်းမှာပဲဖားကန့်ဒေသမှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့လားရှိုးမြို့ကိုလည်းစစ်ကောင်စီကလေချောင်းကနေထပ်မံဘုံကျဲတာတွေရှိနေပါတယ်။ကချင်ပြည်နယ်နဲ့ဒီချမ်းပြည်နယ်ဘက်ကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစီသူပြောပြပါမယ်ရှင
်။ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလကျော်ကြာမြင့်လာနေပြီးဒီအပိုင်းတွေမှာပုံမှုပြင်းထန်လာနေတာပါ။လက်ရှိမိုးမောင်းဒေသတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုအခုလိုပြောပါရစေ
။ဒီတုံးလေးရဲ့တိုးတွင်းမှာလည်းတို့ကတော့ပူပမလေကြောင်းတွေတုံးတာပေါ့နော်။ဒရုန်းတွေတုံးတာတွေတင့်ကားတွေတုံးတာတွေပူပမများလာလေကျောင်းနဲ့ကတော့ဒီနေ့ကတော့ Jeff Fighter မစီးနဲ့၃လေးချင်းလောက်လာတာရှိတယ်။ဒီမနေ့ကတော့၅နာရီမိုးမလင်းတလင်းချိန်မှာပေါ့နော်။၆လာပြမှာပုံကျတာတမျိုးလို့ရှိတယ်။တုံးကတော့ဒီနေ့ကစေချင်းစနာချင်းပေါ့။လက်နဲ့ကြီးမျိုးစုံတွေနဲ့ပြစ်တာကတော့ဒီနေ့ကတော့အချိန်ပေါင်း50ခုနှစ်စေချောလောက်ပြစ်ကြတယ်။နောက်တင့်ကားကတော့စီးအနည်းဆုံးပြက်ပြမှထူလာတာရှိတယ်။
စစ်ကောင်စီဘက်ကဗမော်ကနေစစ်ကြောင်းထိုးတိုက်ခိုက်လာတာတွေရှိပေမဲ့ဒီကနေ့ထိတော့ KIA နဲ့ပူးပေါင်းတပ်တွေကဟန်တာထားဆဲဖြစ်ကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကမြကြီးနားဗမော်ကားလမ်းတစ်ကျော်မှာစစ်စင်ရေးစတင်ခဲ့ပြီးမိုးမောင်မြို့နဲ့ဗမော်မြို့လုံခြုံရေးအတွက်အဓိကကျတဲ့ခမရ430ကိုဩဂုတ်လ19ရက်နေ့မှာတင်းယူခဲ့တာပါအဲဒီနောက်တော့မိုးမောင်နဲ့ဗမော်အကြား9မိုင်မှာနေစဉ်လိုတိုက်ပွဲတွေဖြစ်နေကြောင်းဗမကြီးနော်ဘူးကပြောပါတယ်ချိန်ထဲမှာတော့ဖားကန့်မြို့ဆိုင်းတောင်မှာရှိတဲ့Lucky Man Hotel မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါရယ
် Lucky Man Hotel မှာရောက်ရှိနေတဲ့စစ်ကြောင်းတွေရောက်90လောက်ရှိတယ်အဲ့ဒါမထွက်တဲ့ကိစ္စပါသူတို့လည်းထွက်သွားဖို့လည်းညှိနှိုင်းတာလည်းမရှိဘူးသူအမှပဲရှိနေတယ်အကြောင်းကျွန်တော်တို့ဝိုင်းထားတယ်တိုက်ပွဲကတော့ဒီသူတို့နည်းနည်းထွက်လာတဲ့နည်းတော့တိုက်ပွဲဖြစ်တာပေါ့
Hotel မှာရောက်နေတဲ့စစ်ကြောင်းတွေကိုပြစ်ကူတဲ့သဘောနဲ့စစ်ကောင်စီရဲ့ဖားကန့် viewer ဂုံးကတနက်ကြီးနဲ့ပြစ်ခတ်တာတွေရှိတယ်လို့လေချောင်းကတိုက်ခတ်တာတွေလည်းရှိနေကြောင်းပြောပါရယ်။လောလောဆယ်တော့ဆိုင်းတောင်နဲ့အနီးအနားကျေးရွာတွေအပြင်ဖားကန့်မြို့ပေါ်ကဒေသခံတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်မိုးမောင်းတဲ့ဖားကန့်မှာစီးပီးပခါတွေမြင့်တက်လာနေချိန်မှာပဲ MNDA ကုကန့်တပ်ကထိန်းချုပ်ထားတဲ့လာရှိုးမြို့ကိုဒီကနေ့မနက်အစောပိုင်းကစစ်ကောင်စီကလေချောင်းနဲ့ထပ်မံဘုံကျဲတိုက်ခတ်ခဲ့ပါရယ်။လာရှိုးမြို့ကတူက AT တအူးကျောင်းနဲ့နီးပညာအထက်တန်းကျောင်းမှာဘုံနှလုံးကျခဲ့ကြောင်းအခုလိုပြောပါရယ
်နှစ်နိုင်ကျော်လောက်ပါဘူးအေဒီတကားနာလေးကကိုတက်ဦးကျောင်းဘုံကျောင်းမှာတလုံးကြည့်ရဲ့ပြီးအဲ့ကျော်နာလေးကဂျီဒီအာဟောင်းမှာတလုံးကျရဲ့နှလုံးပဲကိုအကြီးကတော့မရှိဘူးကို
ဒါဟာလာရှိုးမြို့ကို6ကြိမ်မြောက်လေကျောင်းကတိုက်ခိုက်တာလည်းဖြစ်ပါတယ် ဒီလ24ရက်နေ့မနက်ကလာရှုမြို့ကိုလေကြောင်းကနှစ်ကြိမ်ဘုံလေးလုံးကျဲချခဲ့ရမှာမြို့သူမိတူးတည်ဆုံးပြီးတော့လူ15ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီလ9ရက်နေ့ကလည်းလူတဦးတည်ဆုံးပြီး10ယောက်လောက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီကဒီအပိုင်းတွင်လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်လာတယ်လို့အရသာထိခိုက်တည်ဆုံးတာတွေရှိနေတာကြောင့်နိုင်ငံတကာကစစ်ကောင်စီကိုလင်းစီတင်ပို့တာတွေရက်ဆိုင်ဖို့တိုက်တွန်းတာတွေရှိနေပါတယ်ခင်ဗျာ
ကချင်နဲ့ရှမ်းပြည်နယ်ဘက်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုစီသူပြပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတစ်ချက်ကြည့်ကြအောင်ပါဒီရခိုင်ပြည်နယ်တောင်ပိုင်းမှာမနေ့နှောင်းပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူနှုတ်ဦးသေဆုံးပြီးတော့၄ဦးဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်အရခတ်တော်အေအေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေတွန်းပြစ်လှုပ်ဆောင်လာတာကြောင့်ရဲသားထိခိုက်ဒေဆုံးနာတွေလည်းပိုပြီးတော့များလာတာဖြစ်လို့ဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်ကဒီစီးတင်းမှမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းအပြည့်အစုံကိုတော့ကိုဝင်းခံမောင်ပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွင်ကတန်းလွဲရွာမှအကြီးရွာနဲ့ကြောက်စိတ်ကြီးရွာတွေကိုမနေ့ကည၈နာရီလောက်မှာစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်ရွာမဒေသခံ2ဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ဟုတ်ကဲ့ကောမနေ့ကဒီညနေ7နာရီထိုးတော့ရှိနေတယ်။အဲဒီရှင်ကမှတော့ဒီရွာမအဲရေစခန်းအနီးဝန်းကျင်ပေါ့ရေစခန်းတွင်းထဲရေစခန်းအနီးဝန်းကျင်အဲဒီမြောက်ကဘုံစိုက်ကောင်စီကနေပြီးတော့လင်းနဲ့နေပြီးတော့ဘုံလာကျယ်တယ်လို့သိရတယ်။အဲဒီမှာကျွန်တော်တရားသဘောကတော့နှစ်ယောက်ကတော့ပြေဆုံးသွားတယ်နောက်ပြီးတော့ခလေးတယောက်မှကြားလို့ရှိရင်ဒီလက်နှစ်ဖက်မှာလက်တန်းတွေပိုင်းသွားတယ်လို့သိရတယ်နောက်ဦးစင်းလေးတပတ်ဒဏ်ရာရတယ်ဒဏ်ရာရတာကတော့လေးယောက်လို့ရှိနေချင်တော့
တဆက်ထဲမှာပဲမနေ့ကည7နာရီကျော်လောက်မှာမအီမြို့နယ်တဲကလုံးတော်ပေါက်တရားအနီကိုလည်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကလက်နက်ကိုင်ပရိပခါတွေအတွင်းအရက်ဖက်ကိုပါပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာနေတယ်လို့လည်းဒေသခံတွေကပြောပါတယ်
။အခုလည်းမြေအပြေမရှိတဲ့ပြည်သူတွေကိုလက်နက်အုပ်ကနေလာပြီးတော့ပြစ်ခတ်နေကြတာကတော့မတရားဘူးပေါ့နော်။ပြီးတော့လက်နက်ရှိရဆိုလို့ရှိရင်လက်နက်ရှိကိုပဲသွားတက်ရမှာပါလေ။ဟုတ်ကဲ့အခုကအပြေမရှိတဲ့ပြည်သူတွေကမျက်နှာမှုတွေကအသက်ဆုံးရှုံးမှုတွေအများကြီးရှိတယ်။နောက်ပြီးတော့နိုင်ငံမှုတွေလာများရှိရတယ်။အိုးရင်ပြည်စည်းရတယ်။ရှင်များတရားချမ်းရဲ့အဲ့လိုအားလုံးရှိရော
။ရခိုင်ပြည်နယ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တေးကျေထိခိုက်မှုအခြေအနေတွေပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဒီလာထဲမှာပဲရခိုင်ပြည်နယ်ကစစ်တွေပေါတော်တန်တွဲဂွတောင်ကုတ်မအီမောင်းတော်နဲ့ပုံနှကျုံးမြို့နယ်တွေကိုလေကြောင်းကနေမကြာခဏဆူစလို့ဘုံကျဲတိုက်ခိုက်နေတယ်လို့လည်းဒေသခံတွေကပြောပါရယ်။လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေကြီးထွားနေတယ်လို့လည်းမြေပုံမြို့မှာနေထိုင်တဲ့မတ်ငူဝါချေကဆိုပါတယ်
။ဟုတ်ကဲ့ဒီဟိုလက်ရှိပေါ့နော်ဒီညီမတို့နေတဲ့ဒီထိရှုံနေမှာကြားလို့ရှိရင်ဒီမြေပြင်မှာတိုက်ပွဲတွေမရှိတော့ဘူးဆိုပေမဲ့ဒီလေကြောင်းအင်ဒီရေကတော့ဟိုစိုးရိမ်ရတယ်ပေါ့နော်။ဟိုပြီးတော့တခြားဒီထိရှုံနေမြေဘက်မှာရောဒီဆွေရည်ကျင်းထည်နေတဲ့ဒီတောင်ပိုင်းဘက်မှာရောဒီလေကြောင်းကနေဟိုဘုံကြီးနေရာတွေခဏခဏသတင်းတွေကြားနေရတော့ဒီညီမတို့အနေနဲ့စိုးရိမ်မှုတွေရှိတာပေါ့နော်။ဟိုညညဆိုလို့ရှိရင်လေရင်တင်ကြတာနဲ့ညီမတို့ဆိုမှအိတ်နိုင်တော့ဘူးအဲ့လိုမျိုးထားထိုင်ပြီးတော့ဟိုတတိယလေရင်တဲကိုနားဆွနေရတာမျိုးပေါ့နော်။ဘလောက်ကြီးဆူဆူဝါးဝါးလေးဆိုလို့ရှိရင်ဟိုဟာဟိုအပြင်ကနေပြီးတော့ဒီဟိုအစင်တွေဆူဆူနေတာဆူဆူနေကြရင်တည်းညီမတို့ကနေပြီးတော့လေရင်တင်ထင်ပြီးတော့ပေါ့နော်ဒီကြောက်ပြီးတော့ဟိုဟိုဘယ်လိုပြမလဲဝေပုံးရတဲ့အနေထားတွေရှိတယ်ပေါ့နော်။အဲ့လိုမျိုးဒီဆွင့်ရည်တွေကလုံးဝဘယ်လိုပြမလဲလုံးဝဆိုးမှုသွားတာဆွင့်ရည်တွေကလေ
ရခိုင်ပြည်နယ်ကအေအေထိန်းချုပ်ထားတဲ့မြို့နယ်တွေမှာလည်းလေကြောင်းသတိပေးချက်တွေစနစ်တကျမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်မိုးရသည်ဖြစ်တာကြောင့်ရေရေပြည့်နေတဲ့ဘုံခိုကျင်းနေတဲ့မှာတိမ်းချောင်ဖို့မလွယ်ဘူးလို့လည်းဆိုပါတယ
်။ Okay ဒီညီမတို့အနေနဲ့မြို့မှာတော့အဲ့လိုမျိုးဒီလေသတိပေးစနစ်တွေပါရင်တော့မလုပ်ထားဘူးရှင်ဟုတ်ကဲ့။အဲ့လိုမျိုးတော့မရှိဘူးပေါ့နော်ဒီဒေသခံတွေကကြားလို့ရှိရင်တော့ကိုယ်ဟာလည်းကိုဒီဘုံတွေဘုံခိုကျင်းနေပါလေတော့ဒီခါတာတော့ရှိတယ်ပေါ့နော်ဒါပေမဲ့လက်ရှိမိုးရသည်ဆိုတော့ဒီဘုံခိုကျင်းနေမှာရေပြည့်တာတော့ဒီတွင်းတူးရဲ့အတစ်တူးရဲ့ရေထွက်တာတော့အချိန်ကြီးဆိုတော့လက်ရှိအချိန်ဒီမှာဟိုဘုံခိုကျင်းနေတဲ့ဝေပုံးလို့မရတဲ့အချိန်ကြီးဆိုတော့လေကြောင်းအန်ဒီကိုပို့ပြီးစိုးရိမ်ရတဲ့ကာလပေါ့ဒီကာလကဟုတ်ကဲ့
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလစရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်ခဲ့ပြီးဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်ရှိနေတာပါတိုက်ပွဲတွေကြာလာတဲ့အမျှအရသာထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းများလာနေသလိုနေရာစွန့်ခွာထွက်ပြေးနေရသူတွေလည်းတစ်နေ့ထက်တစ်နေ့တိုးလာနေတာပါ အာရခတတော် AA ဘက်ကတော့လက်ရှိမှာကွာမြို့နယ်နဲ့မောင်းတော်မြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးအန်တောင်ကုတ်ကြောက်ဖြူမန်အောင်စတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားတယ်လို့ပြောဆိုပါရခင်ဗျာ
။ဒါတော့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့လှုပ်ဆောင်လာတယ်လို့ပဲအရသာထိခိုက်ဒေဆုံမှုတွေလည်းပိုများလာတဲ့အခြေအနေသတင်းပေးပို့ချက်အပြည့်စုံကိုဝင်းခမောင်ကပြောပြပေးခဲ့တာပါ။ဒီလိုမျိုးဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံမှုတွေပိုးပြီးတော့များလာနေတဲ့အတွက်ကြောင့်ပဲစစ်ကောင်စီအပေါ်မှာလေရင်စီပိတ်ပင်ဖို့တောင်းဆိုသံတွေကလည်းပိုပြီးတော့ကျဲလောင်လာပါတယ်။စစ်ကောင်စီရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေသိမိကြခင်လပိုင်းတွေကစပြီးတော့အချိန်မြင့်လှုပ်ဆောင်လာတာနဲ့အရသာထိခိုက်ဒေဆုံမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းသတိပေးနေတာပါ။ဒီလိုလေကြောင်းတိုက်ခိုက်မှုဟန်တာရေးတောင်းဆိုမှုတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးအလိမ္မာပြောပြပေးပါမယ်ရှင်။
တိုင်းရင်းသားတွေအတိုက်အခံလက်နက်ကိုင်အားစုတွေနဲ့စစ်ရေးပဋိပက္ခအတွင်းစစ်ကောင်စီရဲ့လေးကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်မှုတွေတိုးလာနေတယ်လို့ဒေသခံတွေနဲ့တော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါရယ်။ပကြတေးခေကစားပြီးတော့လေးကြောင်းတိုက်ခိုက်ခံရမှုတွေတိုးလာနေတဲ့ကရင်နီတိုင်းရင်းသားဒေသကအခြေအနေကိုတော့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကအခုလိုပြောပါရယ်
။ဒီလူထုတွေနေထိုင်တဲ့ဒီလူနေရွက်တွေရှိစစ်ဆောင်စခန်းတွေကိုလည်းဒါဟိုပြစ်မှတ်တာတိုက်ခိုက်လို့ရှိတယ်ပေါ့နော်ဒါစစ်မြေပြင်နဲ့မဆိုင်တဲ့နေရာတွေစစ်ရေးပြစ်မှတ်မဟုတ်တဲ့နေရာတွေကိုလည်းပြစ်မှတ်တာတိုက်ခိုက်လို့ရှိတယ်ပေါ့နော်လုံခဲ့တဲ့နှစ်ရက်လောက်ကပဲဒါဖက်ခုံမြို့နယ်တဲကရွာတရွာကိုဒါလာရောက်လေကြောင်းတိုက်ခိုက်တယ်ပေါ့လာရောက်ပုံကျတိုက်ခိုက်တယ်အဲ့ဒါကလည်းဒါစစ်ရေးပြစ်မှတ်မဟုတ်ဘူးစစ်ရေးပြစ်မှတ်မဟုတ်တဲ့ဒီစစ်ဆောင်စခန်းတွေစာတင်ကျောင်းလိုဟာမျိုးတွေပြီးတော့စစ်ရုံစစ်ခန်းတွေကိုလည်းဒါစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဟိုလုပ်လို့ရှိတယ်ပေါ့နော်
September 22ရက်ညနေပိုင်းကဖဲကုံမြို့နယ်လက်တိန်ကျေးရွာမှာလေရင်ဘုံကျဲလို့အရသာတူတေဆုံးပြီးတော့ဆယ်ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။လေကြောင်းရန်ကြောင်းဂရီနီဒေတာဂျားကာလဖွင့်လစ်ထားတဲ့စာသင်ကျောင်းပေါင်း450ရာရီပိတ်ထားရပြီးတော့လုံခြုံရေးအခြေအနေကြောင့်ပြန်မဖွင့်နိုင်သေးဘူးလို့ကျောင်းဆရာမတူဦးက VOA ကိုပြောပါတယ
်။ဟုတ်ကဲ့ရှင်လောလောဆယ်မှာတော့ကျွန်တော်ပြန်ဖွင့်နိုင်ခြင်းမရှိသေးပါဘူးရှင်။လေကြောင်းဒီလေရင်လည်းခဏခဏဝဲတာလည်းရှိသေးတယ်ဆိုတော့စိတ်မချရသေးတဲ့ဆက်ကျွန်တော်ပြန်မခွင့်သေးပါဘူးရှင
်။အရသာတိကိမှုတွေများလာနေတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားနိုင်ဖို့လေရင်စီတင်ဖို့ရောင်းချမှုကိုတားမြစ်ဖို့လိုတယ်လို့လည်းကရီနီလူခွေရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ်။
လင်းကိုအတိတ်ကထဥစားပေးပြီးတော့မှဘုံကျဲတိုက်ခိုက်နေတာကိုကျွန်တော်တွေ့ရတော့ပေါ့နော်တခြားတစ်ခုကတော့လင်းစီတွေကိုကျွန်တော်ဖျက်တောက်ထားနိုင်မယ်ဆိုတော့စစ်ကောင်စီရဲ့ကြာဆုံးခန်းကိုကျွန်တော်တို့ကမကြာခင်မှာမြင်ရတော့မယ်ဆိုတော့အတိတ်ပဲတရားမှုလည်းရှိပါတယ်နောက်လူထုတွေအပေါ်မှာဒီဘုံကျဲတိုက်ခိုက်မှုကိုလည်းရုံနေတွားမှာပေါ့နော်ကျွန်တော်တို့ကတော့ဟိုမျိုးလင်းတာကတော့ဒီနိုင်ငံကကနေလည်းလင်းစီတပုံမှုကိုပိတ်ပစ်ထားနိုင်မယ်ဆိုရင်ဒါကတော့လူခွင့်ချုပ်မှုကိုဟိုကာကွယ်ရရတော့ပေါ့နော်အဲ့တော့ဒီလင်းစီတပုံမှုကိုဆက်လုပ်နေမယ်ဆိုရင်တော့လူခွင့်ချုပ်မှုကိုဆက်အားပေးနေတယ်ဆိုတဲ့အတိပ္ပယ်တော့တရားမှုတော့ရှိပါတယ
်တချိန်တည်းမှာပဲစစ်ကောင်စီကလေးချောင်းတိုက်ခတ်တာခံနေရတဲ့သခိုင်းတိုင်းအတွင်းမှာလည်းလေးရင်စီတင်ဖို့ရောင်းချမှုတားမြစ်ပေးဖို့ဒေသခံတွေကလိုလားနေကြတာပါဒီတရေပတ်ထဲမှာပဲလေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့မြင်းချံခရိုင်ကဒေသခံတဦးကလည်းလိုင်းကရကအတိုင်းအဝိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားဖို့လိုနေပြီလို့ပြောပါတယ
်။မင်းကဈေးကြီးတဲ့ဈေးကခွင်းတော်ကဈေးကြီးတဲ့ငွေတော်နဲ့ပြပင်းရိုင်းနဲ့သူအိုက်နာဆုလိုက်လေဘူးထိခိုက်ဒေဆုံးမှုကတော့မရှိဘူးကြအဲ့ဟိုပျက်စီးမှုကတော့အဲ့တိုက်တလုံးကတော့လုံးဝပြတ်သွားလေတိုက်ပေါ်တိတ်တိတ်ကြာအော်ဒီတော့နေတိုက်ခိုက်တာဆိုတော့ဒီအချင်းရောက်ပြီးပို့ညင်လာမှာပဲလေသူတို့ကဘလို့ဆိုတော့ချီချင်းကမလိုက်နိုင်တော့ဘူးပေါ့နော်ချီချင်းအညာအဲ့တော့သူတို့ကလေကြောင်းမယ်300ပဲရှိရတယ်နိုင်ငံတကာအနေအထားနဲ့တော့ပြည်သူတွေတိုက်ပွဲဖြစ်ပွားခြင်းအရှိရဲ့နေရာတွေကိုဒီကြောင်းကတုံးပြီးတော့ဟောဘုံကျတိုက်ခိုက်နေတဲ့အနေအထားမှာပေါ့နော်ပြင်းမဲ့ပြည်သူတွေပေါ်အများပြားသိပြီးတော့ဟိုနော်သိရကမှုကြီးကျူးလွန်နေတဲ့အတွက်ကြောင့်ပေါ့လို့ဒီစီဒီဟိုအယောက်စားအချစီခြင်းပေါ့ဗျာသူတို့အနေထားရတော့သူတို့ကဟိုလေးကြီးရှိမှစီမရှိမှသွားနိုင်လी
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်းမြေပြေတိုက်ပွဲတွေမှာနေပြည်တော်လက်လွတ်ဆုံးရှုံးလာနေချိန်မှာပဲအပြင်းထန်လက်တုပ်ပြန်မှုစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပြီးနောက်လေးကြောင်းတိုက်ခတ်မှုတွေလည်းအရှိန်မြင့်လာခဲ့တာပါအခုနောက်ဆုံးလေးကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီကတစုံတရာပြောဆိုတာတော့မရှိသေးပါဘူးမြန်မာနိုင်ငံကိုဂျက်လီရင်လောင်စာစီနဲ့လက်နက်တင်ပို့မှုတွေမလုပ်ကြဘူးအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့အော်စတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ် မြန်မာနိုင်ငံတဝန်းနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေဆိုးဝါးလာတဲ့အပေါ်အလိုမေးဆိုးရိမ်ပြီးတော့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့မတရားဖမ်းဆီးခံရသူတွေလွှတ်ပေးဖို့လူသားချင်းစာနာကူညီမှုတွေအဟန္တာမရှိခွင့်ပြုဖို့နဲ့ဆွေးနွေးညီနိုင်ဖြေရှင်းကြဖို့လဲပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့လေးနိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ထိပ်သီးအစည်းအဝေးအပြီးမှာပူးတွဲကြေညာချက်မှတိုက်တွန်းထားပါတယ်ရှင်
စစ်ကောင်စီကိုလေရင်စီတင်ဖို့ရောင်းချတာတွေတာမြင်ဖို့ဝိုင်းဝန်းတောင်းဆိုနေကြတဲ့အခြေအနေအလီမာကစုစည်းတင်ပြပေးခဲ့တာပါရှင်အခုကတော့ဒီမြန်မာနိုင်ငံတဝန်းရေးပေးချောင်းကုန်စီပို့ဆောင်ရေးတွေမှာဘလို့ထိခိုက်မှုတွေရှိနေတယ်လဲဆိုတာကိုလည်းကြည့်အောင်ပါရှင်မြန်မာနိုင်ငံနေရာတော်များများမှာဒီလဆန်းကစပြီးတော့ရေဘေးတင့်ခဲ့ရာကလမ်းပန်းဆက်သွယ်ရေးတွေထိခိုက်ပျက်စီးခဲ့ရပြီးတော့ကုန်စီတည်ယူပို့ဆောင်တဲ့နေရာမှာလည်းထိခိုက်နေပါတယ်ရေဘေးတံရော့ပါသွားပေမဲ့လို့ထိခိုက်ပျက်စီးမှုတွေကြောင့်ကုန်စီအသွားလာတွေကတော့ပုံမှန်မဖြစ်သေးဘူးလို့လုပ်ငန်းရှင်တွေကပြောပါတယ်ဒီလိုရေဘေးကြောင့်ကုန်စီမှုတွေမှာထိခိုက်မှုအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချန်းပြောပြပါမယ်ရှင
်ရေကြီးရေရှမ်းမှုတွေလက်တလောမှာရော့ပါသွားပြီဆိုပေမဲ့တောင်ပြိုမြေပြိုဓာတွေနဲ့လမ်းပျက်စီးမှုတွေကြောင့်ပြည်တွင်းကုန်သွယ်ရေးအပါအဝင်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာခက်ခဲကြမ်းကြာမှုတွေရှိခဲ့တယ်လို့ကုန်စီပို့ဆောင်ရေးလုံခြုံရေးနေသူတွေက VOA ကိုပြောပါတယ်လမ်းတွေကိုအများဆုံးရှင်းလင်းပေးနေပေမဲ့လည်းအကုန်လုံးတော့သွားလို့မရသေးကြောင်းနဲ့ကုန်ကားငယ်တွေနဲ့အဓိကပြေးဆွဲနေရတဲ့အကြောင်းမြန်မာနိုင်ငံအဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ခံက VOA ကိုပြောပါရစေ
။ရှမ်းတောင်တိုးကတော့သွားလို့ရတယ်။အတွက်လေနားသည့်မဟုတ်တောင်ကြီးနဲ့ဟိုပုံးတော့တယ်။ဒါလည်းပကသိပ်ရမှရှိတော့ဟုတ်တာသိပ်ပြီးပေါ့။ဆင်းပြေတော့သွားလို့မရသေးဘူးဗျာ။မန္တလေးတိုးတယ်သွားလို့ရတယ်။နေဒီကားအသေးကြီးပဲသွားတာပါကားအသေးနဲ့ဟိုမြောက်ကြီးကနေပြေးလာအဲ့ခါကျမှကားကြီးနဲ့ရန်ကုန်ပြန်ပြေးလာဆန္ဒလေးသွားပါဘယ်လိုပဲလုပ်နေတာဆန္ဒတော့နံပါတ်ချက်ကိုပြင်နေတာနံပါတ်ဖိတ်သွားလို့မရှိတော့
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းနေအိမ်စိုက်ခင်းတဲ့လမ်းတွေအများပြပျက်စီးခဲ့ပါတယ်ကလောဟဲဟိုရွှေညောင်တောင်ကြီးဟိုပုံးလွိုင်းလင်းရှမ်းပြည်နယ်တောင်ပိုင်းလမ်းကိုဒီနေ့စက်တင်ဘာ25ရက်နေ့မှာစတင်ဖြတ်တန်းခွင့်ပြုမယ်လို့ပြည်တွင်းသတင်းတချို့မှာဖော်ပြကြပေမဲ့ဗိုင်းလင်မျိုးကဒေသခံတွေကတော့သွားလို့မရသေးဘူးလို့ VOA ကိုပြောပါရယ်ပင်လုံမိုင်းပြင်ကျိုင်းတုံတာချီလိတ်ရှမ်းအရှိလမ်းကတော့သွားလို့မရသေးပါဘူးလက်ရှိမှာလုပ်ငန်းလဲပတ်နေစေလို့ပြောလို့ရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကလည်းမြေပြိုဓာတွေကြောင့်ခက်ခဲမှုတွေရှိနေတယ်လို့မြောက်ရီနယ်စပ်ကလုပ်ငန်းရှင်တူက VOA ကိုပြောပါရယ်ကုန်သွယ်ရေးလဲပတ်နေအောင်ပြက်နေတဲ့လမ်းတွေကပဲကားလေးတွေနဲ့သွားလာနေတယ်လို့သူကအခုလိုပြောပါရယ်
ရောက်ရည်လမ်းချင်းနေရတော့လောလောဆယ်လမ်းလေးလမ်းသွားနေပါပြီရှင်ဒေါနာတောင်လမ်းဆော့ကူကူလမ်းတထောင်းနဲ့ဆက်ရှိလမ်းနောက်လမ်းဟာထုတ်ကူကူကတော့သွားရဲဟိုရက်တွေကတော့မိုးများနေတဲ့အတွက်ထုတ်ကူကူလမ်းကမသွားဖြစ်ဘူးလည်းလည်းမြေပြိုတာလေးတွေရှိနေတော့ဒီရက်တွေကတော့အများဆုံးသွားဖြစ်တာကတော့တထောင်းနဲ့ဆက်ရှိလမ်းရဲ့လမ်းဟောင်းရဲ့အများဆုံးသွားဖြစ်နေပါရှင်မိုးစက်တက်ယူရနေတယ်ဆိုပေမဲ့ပုံမှန်ကတော့သွားနေကြပါတယ်ကားလေးနဲ့အစဉ်ကြီးပါတယ်ဖုန်းကြီးတွေနဲ့သွားတယ်ပေါ်ကြီးဒီဘက်ကိုရောက်ပြီဆိုရင်တော့အစားလုံးပြန်ကြောင်းတယ်ဒါဆိုပေမဲ့မိုးများတာဖြစ်တဲ့အတွက်ဟိုပုံမှန်တ냐အိတ်နဲ့ရောင်းမဲ့ခီးအဲဒါမျိုးရောင်းမဲ့ခီးကြံ့ကြံ့မှုလေးတွေရောရှိတာပေါ့နော်တ냐အိတ်ချင်းရယ်ဖြစ်သွားတာပဲ
ကုန်စီပို့ဆောင်ကကတော့အပြောင်းလဲသိမ့်မရှိပါဘူးဒါပေမဲ့လည်းလမ်းမကောင်းတာအချိန်ကြန့်ကြာတာတွေကြောင့်ကုန်စိမ့်တီးနံတချို့ကတော့အရင်ကဈေးတွေထက်နှစ်ဆဈေးတက်သွားတာတွေရှိပါတယ်မင်္ဂလာပင်လယ်အော်ထဲမှာမုတ်တုံလေးကအားကောင်းနေစေဖြစ်ပြီးတော့မြန်မာနိုင်ငံအနှံ့မှာဒီရပိုင်းအတွင်းနေရကျဲကျဲနဲ့နေရစိတ်စိတ်မိုးရွာသွန်းနိုင်ခြင်းရှိသေးတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံတဝမ်းမှာရေပိနဲ့နောက်ဆက်တွဲထိခိုက်ပျက်စီးမှုတွေကြောင့်ကုန်စီတည်ယူပို့ဆောင်ရေးတွေမှာထိခိုက်နေရတဲ့အခြေအနေပြည်တွင်းကပေးပို့လာတဲ့သတင်းပေးပို့ချက်အပြည့်အစုံကိုကိုကြီးညံကပြောပြပေးခဲ့တာပါရှင်မကြခင်မှာတော့ဗုဒ္ဓရှင်ညအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးမှာပါအယ်ဒီတာနဲ့ဆွေးနွေးခန်းကျန်စီမျိုးဆက်နောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kilohertz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00 ကနေ 17:00 အထိခုနပြောသွားတဲ့မီတာလှိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOE မနခင်ရေဒီယိုအစီအစဉ်အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ် VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စက်တင်ဘာလ25ရက်ပုံထုနေ့ညချမ်း VOE Radio အစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10:00ထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါလိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကို VOE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲရုပ်သံအဖြစ်နဲ့လည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်တရင်ပေးပို့ချက်တွေကိုတင်ပြပေးပြီးသွားတဲ့အခါမှာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။ပုံထုနေ့ညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ Editor နဲ့ဆွေးနွေးကန်ဂျန်စီမျိုးဆက်နောက်အားကစားအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထက်ကမှအခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်ကိုကြည့်ကြရအောင်ပါရှင်။အစ္စရေးတပ်တွေက Hezbollah ကိုအချိန်မြင့်တိုက်ခိုက်လာတာနဲ့အမျှဒီအရှိလေပိုင်းဒေသမှာဒေသတွင်းစစ်ပွဲကြီးတစ်ခုကျယ်ပြန့်လာမလားဆိုတာစိုးရိမ်စရာဖြစ်နေပါတယ်။ဒါကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကာကွယ်တားဆီးနိုင်မဲ့အခြေအနေရှိပါသလား။အခုတပည့် editor နဲ့ဆွေးနွေးခန်းမှာဦးကျော်စံသားနဲ့အတူမမသစီအောင်တို့ကဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်။မင်္ဂလာပါဦးကျော်စံသားရှင်
။မင်္ဂလာပါများရှင
်။အခုဒီဟိုအစ္စရေးပဋိပက္ခပေါ့နော်။ဂါဇာဘက်ကနေပြီးတော့ဟို Hezbollah တွေအခြေစိုက်တဲ့ Lebanon ဘက်ကိုတပြေးပြေးနဲ့အဲ့ဒီပြဿနာအဲ့ဘက်ကိုရောက်လာတယ်။အဲ့တော့ဒေတာရင်းမှာစစ်ပွဲကြီးတစ်ခုဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်။အဲ့တော့ဒီအခြေအနေတွေကဘယ်လောက်ထိစိုးပါလဲ
။အများကြီးစိုးပါတယ်။စိုးတဲ့နေရာမှာတနေ့တခြားတနေ့တခြားပို့ပို့စိုးလာတယ်။ပလက်စတိုင်းဟမတ်စ်တွေကအောက်တိုဘာ9ရက်နေ့မှာအစ္စရေးကိုဝင်တိုက်ပြီးပဋိပက္ခဖြစ်လာခဲ့တဲ့ကအခုအချိန်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီလို့ပြောပါတယ်။ဒါအပြင်ထိခိုက်ဒဏ်ရာရသေးဆုံးမှုစည်းရင်းတွေဟာ1948စစ်ပွဲကလေးကတွေ့မယ်ဆိုရင်အပြင်းထန်ဆုံးထိခိုက်ဒေဆုံးမှုအရေအတွက်အများဆုံး4000 5000လောက်ဖြစ်လာပြီဆိုတော့ထိခိုက်ဒေဆုံးမှုလည်းအများဆုံးဖြစ်ပါတယ်။အခုဒီအစ္စရေးကတော့သူတို့ရဲ့နိုင်ငံမြောက်ပိုင်းလက်ဘနန်ဘက်မှာအခြေစိုက်တဲ့ Hezbollah တွေကိုအခုတော့တိုက်နေတာပေါ့လေ။ဆိုလောလောဆယ်မှာကတော့ဒါ rocket တွေနဲ့အပြန်အလှန်ပစ်ခတ်တယ်ပထမတစ်လုံးနောက်နေ့စမှာတစ်လုံး30ကျော်ဖြစ်လာတယ်နောက်ရာကျော်စသဖြင့်ပြန်လိုက်ကိုသတင်းကိုထိုင်းအပိတ်တလာသေးတဲ့လူတွေကပုံများလာတဲ့တိုက်ခိုက်မှုပုံများလာတယ်ဆိုတာဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲဟာတထောင်နဲ့နေပြီးမှမဟုတ်ဘူးအခုကတော့လေကြောင်းတိုက်တာပေါ့လေနောက်ပြီးတော့ပေဂျာတွေကိုအစ္စရေးကခလုတ်နှိပ်ပြီးတော့တိုက်တယ်လို့ပြောကြတယ်အစ္စရေးကဝန်မခံပေမဲ့လည်းပေါ့လေဆိုတော့တထောင်နဲ့ပြီးမှမဟုတ်ဘူးအစ္စရေးသူတို့လိုချင်တဲ့ညွန်မှန်းချက်ကိုပေါင်းမြောက်ဖို့အတွက်တိုက်မယ်ဆိုရင်တော့ဒီ ground operation မြေပြင်စစ်စင်ရေးကလုပ်ပြီးဝင်တိုက်လာနိုင်မယ်လို့တွက်ကြပါတယ်ဆိုတော့ဒါတော်တော်နဲ့ပြိမဲ့ကြရတော့မဟုတ်ဘူးလို့ဆိုရမှာပါ။
အဲဒီလိုဖြစ်လာရင်လက်ဘနွန်ကရောငြိမ်ခံနေပါမလားဘလို့တုံ့ပြန်လာပါ
။အဓိကကတော့လက်ဘနန်ဆိုတာလေအဲ Hezbollah ပေါ့လေ။လက်ဘနန်မှာဘာသာရေးအဖြစ်အီရန်နဲ့အနွယ်တူတဲ့ line တူတဲ့ရှီယာက37ရာခိုင်နှုန်းလောက်ရှိပါတယ်။ So through ကိုအခြေခံထားပြီးတော့အီရန်က Hezbollah တွေကိုဖျက်ဆီးပေးထားပေါ့လေအဓိကအဖြစ်တော့အီရန်ကဘယ်တော့ထောက်ပံ့ပေးထားလဲဆိုလို့ရှိရင်တနစ်ကိုဒေါ်လာ100ဟက်ဇိုလာကိုအရင်ထောက်ပံ့တယ်ဆိုရထောက်ထားရတွေ့ရပါတယ်ဆိုတော့ဒါတပိုင်းအစ္စရေးကလည်းပဲခရစ်စတန်လက်ဘနန်စ်ခရစ်စတန်ဒီစီအမန်နောအသူတို့လည်းပဲအစ္စရေးပံ့ပိုးပြီးတော့ရှုတ်ထားရဆိုတော့လက်ဘနန်ကိစ္စအသိပ်ပြီးတော့ရှုတ်ထွေးပါတယ်ဆိုတော့ဒီကိစ္စကတော့အဲ့ပြတ်တန်တွေပုံမူကြီးထွက်လာတော့အဲ့လက်ဘနန်ဘက်ကတော့ဒီဟက်ဇိုလာတွေရဲ့တိုက်ပွဲကတော့ပိုပြီးပြင်းထန်လာမယ်အဲ့တော့တိုင်းပြည်တွင်းမှာလည်းပဲခေါရုံကပြည်သူစစ်ဖြစ်ခဲ့ဖို့ရတဲ့လက်နက်မှာဆိုတော့ဒီလိုပုံစံမျိုးဖြစ်လာနိုင်တဲ့အခြေအနေရှိရောက်နိုင်လို့ဆိုပါရဲဆိုတော့အစ္စရေးကိုတိုက်တဲ့တိုက်ပွဲကတော့လက်ဘနန်ဘက်ကတော့ဒီဟက်ဇ်ဘောလာတွေကတော့ဆက်လက်ပြီးတိုက်နေရောက်မှာဖြစ်ပါတယ
်အဲအီရန်နဲ့ရောထိတိုက်တွေ့လာနိုင်လား
အီရန်ရဲ့ပေါ်စီကအီရန်ဟာအစ္စရေးနဲ့ state to state နိုင်ငံနိုင်ငံချင်းထိတိုက်ဂျင်းဆိုင်ဖို့ရည်ရွယ်ချက်မတူဘူးပေါ့လေတနည်းအားဖြင့်ပထဝီအနေအထားအဖြစ်လည်းပဲအီရန်ဟာအစ္စရေးရဲ့နာမည်ချင်းထိစပ်နေဘူးအစ္စရေးမြောက်ဘက်မှာလက်ဘနန်ရှိမယ်အရှေ့မြောက်ဘက်မှာဆိုလို့ရှိရင်ဆီးရီးယားရှိမယ်နောက်အီရတ်ရှိမယ်တောင်ဘက်မှာဆိုလို့ရှိရင်အီဂျစ်ရှိမယ်ဆိုင်းနန်တဲကန်တွေအစားအသောက်ဖြစ်အဲ့ဘက်မှာ ဆိုတော့နေဇာချင်းထိတွေ့မနေတဲ့အတွက်လည်းပဲသူတို့ကမှတော့အဲ့လောက်ထိနေဇာချင်းထိတွေ့မတွေ့နိုင်ဘူးသို့တော့အီရန်ဟာ non state actors ကိုဖန်တီးထားတာပေါ့ဆိုတော့ပြောခဲ့တဲ့ Hezbollah တို့လို Hamas တို့လို့ဒီလိုလို့အဲ့ဒီဘက်ကိုဖန်တီးထားပြီးတော့သူတို့နဲ့တဆင်တိုက်နေတာဖြစ်ပါတယ်ဆိုတော့နိုင်ငံချင်းထိတိုက်တွေ့စရာ Israel Iran wars ပြီးတော့ဖြစ်လာနိုင်မဲ့အစင်းချောမရောက်နိုင်ဘူးလို့တွေ့ကြပါတယ်ဆိုတော့အီရန်ကဒီပုံစံနဲ့ပဲဆက်တိုက်နေမယ်ဆိုတော့သူတို့ကလည်းစုပေးမှာမဟုတ်ဘူးဆိုတော့ပဋိပက္ခကတော့ဒီလိုပဲဆက်သွင်းနေမယ်သဘောရှိပါတယ်
ဒီနေသားတွေကိုတုံးတက်မယ်ဆိုရင်ဒီအစ္စရေးရောနိုင်နိုင်ကြီးရှိလို့ပါလားနောက်ဒီအာရဗ်နိုင်ငံတွေကရောဘယ်လိုတုံ့ပြန်ပါလဲ
အစ္စရေးနိုင်ငံကြီးကတော့တကယ်တော့စကြရတိုက်လာကြတာဟိုအစ္စရေးနိုင်ငံထူထောင်တဲ့အချိန်48ကတည်းကအာရဗ်နိုင်ငံတွေကအဲ့ဒါကိုလက်မခံကျင်လို့ပါလက်စတိုင်းတွေပေးထားတဲ့ချမ်းစီရဲ့အစ္စရေးတွေပေးထားတဲ့ချမ်းစီရဲ့ကုလသမဂ္ဂခွဲပြီးပြေးတာအဲ့တော့အရပ်တိုင်းကနေအလုံးကလက်မခံဘူးအစ္စရေးကိုပြည်တာမကျေနပ်ဘူးဆိုတော့ဝင်တိုက်ကြတာအဲ့ဒါစာဆုံတယ်စာဆုံတော့အစ္စရေးကပါလက်စတိုင်းတွေသတ်မှတ်ပေးထားတဲ့နယ်မြေတွေကသူတို့ထပ်သိမ်းတယ်အဲ့လိုနဲ့တဖြည်းဖြည်းဖြစ်စဉ်ကတိုးလာပြီးတော့ပါလက်စတိုင်းတွေနေရာဆိုချင်းချင်းလေးပဲကျန်မာတော့တယ်ဆိုအဲ့လိုဖြစ်ဖြစ်နေရဆိုတော့အစ္စရေးကစစ်နိုင်လားဆိုရင်တော့သူတို့လုံခြုံရေးအတွက်သူတို့ယူရတယ်ဆိုပြီးတော့သူတို့ဖိပြီးတိုက်နေရတာပဲဆိုတော့ဆိုတော့ပြောရလို့ပဲ tactical ပေါ့လေဒါနိဗျူဟာအရာကတော့သူတို့ထိန်းချနိုင်တဲ့ရှင်းသူဒါပေမဲ့သူတို့ဒီဟာလုံးဝအပိပြတ်ချိန်မှုပြလိုက်မဲ့သူတို့အန္တရာယ်ကိုဆိုတဲ့အထိကတော့ဘယ်တော့မှဖြစ်လာနိုင်မှာမဟုတ်ပါဘူးအများအားဖြင့်သူတို့ကရန်ညှို့ပြုပြီးတော့တိုက်ခိုက်ခြင်းခံနေရမှာဖြစ်ပါတယ်ဆိုတော့အပိပြတ်နိုင်နိုင်တယ်လို့တော့ဘယ်သူမှမတွက်ဆကြပါဘူးဒီကိစ္စမှာအဲဒီလိုပဲဆက်လက်ပြီးတော့ဖြစ်နေမှာပဲအချိန်ပြင်းလာမယ်အချိန်နဲ့အကြောင်းကြောင်းရောတာရှိမယ်ဒါပေမဲ့ဆက်ပြီးတော့ပြည်ပြားဖြစ်နေမှာပါအောင်နိုင်အံဘွေရနိုင်ရတဲ့အခြေအနေတော့မရှိဘူးလို့တွက်ကြပါရတယ်။
ဒါပေမဲ့အခြေအနေကခုနလိုမျိုးပဋိပက္ခတွေကပို့ပို့ပြီးတော့အချိန်ပြင်းလာတယ်။ပို့ပို့ပြီးတော့ဒေတာရင်းတိုက်ပွဲတွေကပို့ပို့များလာတယ်။အဲ့တော့ဒီနိုင်ငံတကာအတိုင်းဝိုင်းကရောဂျာဝင်စစ်ဆက်ပေးနိုင်တဲ့အခြေအနေပါလား
။နိုင်ငံတကာကတော့အမျိုးမျိုးပြောနေတာပဲ။စောစောကပြောခဲ့တဲ့ထက်မှာ Arab World ကိုအရင်ပြောမယ်ပေါ့လေ။ Arab ကဘာကိုပြောမယ်ဆိုရင် Arab နိုင်ငံတွေကမညှို့ညွတ်ဘူး Arab နိုင်ငံကအချင်းချင်းကသူတို့ကဒီစင်ဒီဖြစ်လာတယ်။ဘာကြောင့်လဲဆိုတော့ဒီပါလက်စတိုင်းကိစ္စအတွက်အစ္စရေးကငါတို့စကြရတိုက်ခိုက်ရတယ်အဲ့ဒီကတည်းကငါတို့ကတခါမှလည်းမနိုင်ဘူးဆိုတော့ဒီပါလက်စတိုင်းလူစုအတွက်ငါတို့ဟာငါတို့နိုင်ငံရဲ့သူတို့ national interest နိုင်ငံရဲ့အများကြီးကွဲနေအောင်အဲ့ဒီ interest ကိုစတဲ့မခံနိုင်ဘူးဆိုပြီးတော့သူတို့ကအစ္စရေးနဲ့စစ်ဆက်ခဲ့ရတဲ့ဟာတွေရှိတယ်ဥပမာအဖြစ် Egypt ဆိုလို့ရှိရင်လည်းပဲအစ္စရေးနဲ့ပထမဆုံးညီညာရေးစစ်ဆက်ခဲ့တဲ့လက်ခံခဲ့တဲ့ Jordan ဆိုလက်ခံတဲ့သူတို့နိုင်ငံဘာရောက်အဲ့လိုလက်ခံရလဲအရပ်ဖြစ်တဲ့နိုင်ငံဆိုတော့သူတို့နိုင်ငံအကျိုးစီးပွားပဲသူတို့ကနေချင်းဆက်နေတယ်တိုက်ပွဲဖြစ်ရင်ပါလက်စတိုင်းဒုက္ခသည်ဟာသူတို့နိုင်ငံတွေကိုဝင်လာမှာပဲဒုက္ခသည်ဘို့ပါလက်စတိုင်းတွေပေါ့လေဆိုတော့အဲဒီပါလက်စတိုင်းလက်နက်ကင်တွေကပါအခုဝင်လာမှာအရင်ကလည်းဝင်ခဲ့ဘူးလို့ပြတ်တမ်းအများကြီးဖြစ်ခဲ့ဘူးလေဆိုတော့ဒီကိစ္စကိုသူတွေ့တယ်သူတို့အကျိုးစီးပွားပိုရေးကြီးဆိုပြီးတော့အစ္စရေးနဲ့သင်းမြအောင်လုပ်လိုက်တယ်ဆိုတော့အခုဒီပွဲမှာလည်းပဲပြိပခပြည်လောင်ဆိုအဲ့ဒီနိုင်ငံကအဓိကစစ်ဆက်ဥဆောင်ပြီးတော့စစ်ဆက်ပင်းနေပေါ့လေဆိုတော့အာရဗ်နိုင်ငံတွေရဲ့သဘောပေါ့လေတကယ်နိုင်ငံတွေကတော့ပါလက်စတိုင်းကိစ္စကိုနည်းနည်းထည့်ပြီးတင်းတဲ့နိုင်ငံရှိတယ်။ကိုအကျိုးစီးပွားရဲ့အလျှော့ပေးပြီးတော့စီးပွားရေးအစ္စရေးနဲ့ဆက်ဆံတဲ့နိုင်ငံရှိတဲ့အမျိုးမျိုးပါပဲ။နိုင်ငံတကာဆိုတော့နိုင်ငံတကာကတော့ဒီစစ်ကိုနှစ်ဖက်လုံးနောက်ဆုတ်ကြပါဆိုပြီးပြောနေကြတာပဲ။ကုလသမဂ္ဂအတွင်းမှုကဆိုလို့ရှိရင် catastrophe ဒါကဗီကြီးဆိုင်တော့မယ်။ဆိုင်နေပြီပေါ့လေ။အဲ့ဒါခင်ဗျားတို့ရကြနှစ်ဖက်လုံးကိုဆိုပြီးပြောတယ်။ကမ္ဘာမှာနိုင်အဆင့်မြင့်ဆုံးသံတမန်ကြီးပေါ့လေ။ဒါမှဘလူးကလမ်းခဏဘူးအစ္စရေးကတော့မရဘူးငါတို့ဆက်တိုက်မယ်ဆိုတော့ပြအများတန်းပြောတယ်ငါတို့ယီမန်ရဲ့ပေါင်းများအောင်လုပ်မယ်ဆိုဂရုမစိုက်ဘူးတကယ်နိုင်ငံတွေအတော်များအလုံးကလူလိုပဲနှစ်ဖက်သိခံကြပါထိနေနေလောက်ကြပါပြောတယ်ဘယ်သူမှနားမထောင်ဘူးဆိုတော့တစ်ချိန်တည်းမှလည်းပဲအမေရိကန်အရေးကြီးတဲ့နိုင်ငံတစ်ခုအမေရိကန်အစ္စရေးကိုဂျက်ပါလို့ပြောတယ်ပြေခါရစေဖို့စဉ်းစားတယ်ဒါပေမဲ့အစ္စရေးကိုလည်းလည်းထောက်ပံ့တယ်အဲ့ဒါကိုလည်းတချို့ကဝေဖန်ကြတယ်ဝေဖန်တယ်ဆိုရင်မဲ့อิสราเอลနိုင်ငံကိုလုံးဝချေမှုန်းပြီးတော့ဖယ်ရှားပလိုက်ခြင်းနဲ့အင်အားစုတွေကလည်းရှိနေဟုတ်ဆိုတော့อิสราเอลဆက်လက်ရည်တည်နိုင်ဖို့အတွက်ကတော့လက်နက်နဲ့ကြက်ကံပေးဖို့လိုတယ်ဆိုတော့အမှန်ပဲအမေရိကန်ဘက်ကတော့အဲ့ဒါနဲ့ justify လုပ်တယ်ဟာဒီနိုင်ငံကိုလုံးဝချေမှုန်းပလိုက်လို့တော့ဘယ်ဖြစ်မလဲသူတို့ကအကာကိုပေးရမှာပြီဆိုပြီးတော့ထားတယ်ဆိုတော့နိုင်ငံတကာကလည်းပဲပြက်ပြက်သားသားလုံနိုင်တဲ့အနေအထားမှာမရှိဘူးလို့ပြောမှာလဲအမေရိကန်နိုင်ငံဆိုတဲ့နိုင်ငံတွေကတော့ဟန်တာရဲ့စစ်စာပြဖို့အတက်နေဆုံးကြိုးစားရပဲရှိရအမေရိကန်အစိုးရဆက်ဆက်ဟာဒီလိုပဲကြိုးစားခဲ့တာကြီးပါပဲတချို့ဂျော်ဒန်တို့နဲ့ အီဂျစ်တိုနဲ့အောင်မြင်ခဲ့တဲ့လူတွေဟာဂျင်းဂျန်ရေးစုတွေတောင်ပါရောင်ရခဲ့ကြတယ်။ဒါပေမဲ့တစ်ဖက်ကလက်ခံတဲ့လူတွေအဆက်ခံသွားတယ်လို့ကြံပြီးတော့ဆိုတော့သိတော့မလွယ်လာဘူးထင်ပါတယ်နိုင်ငံတကာဝင်းဆွတ
်ဟုတ်ပါတယ်အဲ့တော့ဒီအရှိလေပိုင်းပြဿနာလာမယ့်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာလည်းဟိုအရေးကြီးတဲ့ကိစ္စတစ်ခုအနေနဲ့ဖြစ်လာမယ်လို့ထင်ပါတယ်အဲ့တော့ဒီရွေးကောက်ပွဲအလွန်ဘယ်လိုအပြောင်းအလဲတွေရှိလာနိုင်မ
လဲဖြစ်နေမှာပေါ့ကောင်းတဲ့ကိစ္စပဲအရွေးကောက်ပွဲမှာလည်းအရွေးကောက်ပွဲအမေရိကန်ရွေးကောက်ပွဲမှာနိုင်ငံသားရေးနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာအဓိက issue တစ်ခုပေါ့လေဒီဟာကိုလည်းမေးကြတယ်ဖြေကြတယ်ဆိုတော့ကျွန်တော်တစ်ခုသွားစရာပထမဆုံးပြောချင်တာကတော့အဲဒါသတင်းဌာနကလည်းမသိဘူးအာယူကရိန်းသမ္မတကိုဇလင်စကီကိုအင်တာဗျူးမှာမေးတယ်မေးတဲ့ခါမှာထက်ပြောတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူရွေးကောက်ပွဲနိုင်လာရင်ဒီစစ်ပွဲကိုယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ချက်ချင်းရတော့လုံမယ်လို့ပြောတယ်ဘယ်လိုသွားလဲဆိုတော့ပြောတယ်သူဘယ်လိုလုံမလဲတော့ငါမသိဘူးလေဒါပေမဲ့ရွေးကောက်ပွဲမှာပြောတဲ့စကားရွေးကောက်ပွဲအတူပြောတဲ့စကားရွေးကောက်ပွဲအတူပြောတဲ့စကားသာဖြစ်တယ်တဲ့ဒါ election promise ပဲလက်တွေ့လို့မယူဆနိုင်ဘူးလက်တွေ့မဟုတ် it's the reality ဆိုတော့အစီအလပိုင်းကိစ္စမှဒီလိုပဲနှစ်ဖက်လုံးကပြောနေကြတယ်ဒါပေမဲ့ဘလောက် through ကတိကြဖြစ်တယ်နှုတ်ကတိကြဖြစ်တယ်ဘလောက်လက်တွေ့လုံနိုင်မှာလဲဆိုတာကသိအရေးကြီးတဲ့ကိစ္စပေါ့ဘယ်သူကဖြစ်ချင်းပြနိုင်မှာလဲဆိုမူအချင်းကတော့ကမ္ဘာလက်ခံထားတဲ့ two state policy ပေါ့လေ Israel လည်းပဲလုံခြုံတဲ့နိုင်ငံအကလုံးကလက်ခံမှာ Arab ကမ္ဘာက Palestine တွေလည်းပဲသီးခြားနိုင်ငံတစ်ခုဖန်တီးပေးရမယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒီကြွေးကြော်သံတွေက Palestine ကိုသီးခြားနိုင်ငံတစ်ခုထူထောင်ပေးဖို့အတွက်ဒီပြည်ဆိုတဲ့အယူအဆ Israel ဘာသိမင်းမင်းလိုက်ပြီးတော့ကြားတော့မကြားတော့ဖြစ်လာပါတယ်So Donald Trump သူသမ္မတဖြစ်ကစစ်စရေးလုပ်ခဲ့တဲ့သူ plan ဘယ်လိုစီးပွားရေးဖွံ့ဖြိုးဘယ်လိုဒေါ်လာဘီလီယံ50ရောပြေးမယ်မင်းတို့ဒေသဒီမှာ instant လုပ်ခဲ့တယ်အဲ့ကိစ္စမှာလည်းနှစ်နိုင်ငံ two state ကိစ္စမပါဘဲနဲ့လုပ်ခဲ့တာဆိုတချို့ကဒီလူကြီးကပါလက်စတိုင်းအရေးကိုစတေးပြီးတော့လုပ်ခဲ့တာသာဖြစ်တယ်လို့ပြောကြတယ်ဆိုတော့အခု deadline သူဘယ်လိုလုပ်မလဲမသိဘူးဟိုဘက်ကလည်းပဲကင်မလာဟဲရစ်ကလည်းပန်းတဂျိန်မာရုံကသူရဲ့မင်ဂေါမာလမ်ဒီပါတီ convention မှာရှင်တယ်အဲ့2 state policy ကိုထည့်မပြောဘူးဒါပေမဲ့ debate မှာကြတော့သူ2 state ကိုထည့်ပြောလာတွေ့တယ်သူဆိုတော့သူတို့လည်းပဲအဲ့လိုပဲပြောနေကြရပဲအဓိကအဖြစ်ဒါ rhetoric တာဖြစ်တယ်တကယ်လက်တွေ့ policy ဘာပြီးဘာပြီးဆိုတော့ဘယ်သူမှချမ်းပြတဲ့ခြင်းမရှိပါဘူးဆိုတော့သိပြီးတော့မရေရာတဲ့အခြေအနေလို့ပြောမှာပါ
အဲ့တော့ဒီလိုအခြေအနေမှာပဲအရှိလေပိုင်းငင်းငယ်ရေးရအောင်ရှိနိုင်မအောင်မလား
အဝေးကြီးပါအဝေးကြီးပါငင်းငယ်ရေးဟာငင်းငယ်ရေးစစ်မှန်တဲ့ငင်းငယ်ရောက်ဆိုတော့လူတွေပြည်သူတွေရင်းနေနှလုံးထဲမှာကိုနှိုက်ကရံညိုးရံမိတွေငင်းအေးသွားတဲ့အခါမှမတပန်တကယ်စစ်မှန်တဲ့ငင်းငယ်ဖြစ်မှာပါသူကရံမိတောက်စရာအကြောင်းတရားအမျိုးမျိုးရှိနေတဲ့အတွက်ကြောင့်တနည်းမဟုတ်တနည်းတော့ဖြစ်နေရမှာပဲသို့တော်လည်းပဲအကုန်လုံးနားလည်မှုနဲ့ညှိပြီးလူတွေပြည်သူတွေရဲ့ဒုက္ခကိုမျက်ညာသွားအဖြစ်ဒီစစ်မှန်ကလို့ထိန်းထားရအောင်ပါညာဆိုပြီးတော့လုံနိုင်တဲ့အဆင့်သာရှိပါမယ်အဲဒီကမှတစင်းတစင်းတက်သွားမှာလူလာစေတရာအဲ့ဒီတော့မရောက်နိုင်သေးဆိုတော့အများကြီးအလံဝေးသေးတယ်လို့ပြောမှာပါဟု
တ်ကဲ့ပါဦးကျော်စင်ပါရှင်အခုလို့ဆွေးနွေးရတဲ့ကျေးဇူးတင်ပါတယ
်ဒီတစ်ပတ် editor နဲ့ဆွေးနွေးကန်ကတော့တလောက်ပါပဲရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုလည်းထုတ်လွှင့်ပေးပါဦးမယ်အကစားကဏ္ဍမတိုင်ခင်မှာအခုအရင်ဆုံးဂျန်စီမျိုးဆက်ကိုတင်ဆက်ပေးပါပါတိခါပါရှင်အမေရိကန်ပြည်တော်စုမှာရှိနေတဲ့ဒီလူငယ်ကောင်းဆောင်ပြူးထောင်မှုသင်တန်းတွေလိုမျိုးအစီအစဉ်တွေကြောင့်မလို့စိန်ခေါ်မှုတွေကိုကြော်လွှားနိုင်ခဲ့တယ်လို့ဒီထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေအသက်10နှစ်ကတည်းကထွက်ခွာလာခဲ့ပြီးတော့အမေရိကန်ပြည်တော်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့ကရင်တိုင်းရင်းသူလေးခုကေးကပြောပါတယ်သူကတော့ဒီ2 days leaders ဆိုတဲ့အဖွဲ့ကိုတည်ထောင်ခဲ့ပြီးတော့ရက်ရွာအချို့ပြုလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါဗျ။သူဒီလိုအောင်မြင်ဖို့အတွက်ဘယ်အရာတွေကသူ့ကိုခွန်အားပေးခဲ့တာပါလဲ။ဂျန်စီပြည်သက်အတွက်မက်ခင်လေးကဆက်သွယ်မြင်မြန်ထားပါတယ်ရှင်
။ Hey ဂျန်စီတို့တက်ချင်အောင်ပြန်ပြီ။ဂျန်စီတွေဒီတစ်ပတ်တော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကင်းအမျိုးသမီးငယ်လေးရဲ့ကြိုးစားမှုနဲ့ရက်ရွာအချို့ပြုလုပ်ငန်းတွေအကြောင်းပြောပြမယ်
။ My name is Kuge.
ကျမကခူးကေးပါ။လူငယ်နဲ့လူမှုပတ်ဝန်းကျင်အတွက်ကူညီလှုပ်ဆောင်ပေးနေတဲ့သူပါတူတူမတွေရဲ့အတော်တယောက်ပေါ့အခုကျမက license ရအရက်လုပ်ငန်းနဲ့မွေးစေဝါအသိပညာပေးဆိုင်ရာအထူးပြုနဲ့မဟာဘွဲ့အတွက်ပညာသင်ယူနေပါတယ
်ထိုင်းနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့တုန်းကသူ့အကြောင်းလေးနားထောင်ကြည့်ပါဦ
း I spent the first 10 years of my life in Tamihi refugee camp
ကျမဘဝရဲ့ပထမသက်တမ်း10နှစ်ကထိုင်းနယ်စပ်ဒုက္ခသည်စခန်းထဲမှာပဲကုန်ဆုံးခဲ့ရတာပါအဲ့ဒီအကြောင်းကိုကျမကြံပြတဲ့ပုတ်ရေးထားပါတယ် လောင်အိမ်လိုထောင်ချောက်လိုခါးသီးမှုတွေနဲ့ပြည့်နေတဲ့နေရာအကြောင်းပေါ့ဒီကဗျာကကျမကြုံတွေ့ခဲ့ရတဲ့ဒုက္ခသည်စခန်းရဲ့အခြေအနေပန်းနေပါကျမအသက်10နှစ်မပြည့်ခင်တုန်းကတော့တငယ်ချင်းတွေနဲ့အတူအသီးနှံနေရှာတယ်မြစ်ထဲမှာစောကစားတယ်အိမ်ဆောက်တန်းစောကြတယ်အဲ့ဒီတော့ကဆိုရင်တငယ်ချင်းအုပ်စုတွေထဲမှာကျမကပုံမြင်ပြောပြတဲ့သူပေါ့ဒုက္ခသည်စခန်းမှာတော့ကျမမှတ်မိနေတာကကျမအမရဲ့ကလေးကိုကုထိန်ပေးခဲ့ရတယ်မနှက်စောကြီးထပြီးတော့ရေထခတ်ခဲ့ရတာပေါ့စခန်းမှာကတော့ဆယ်တန်းထိပညာသင်လို့ရပါမယ်။ကျမ်းမာရေးဆောက်ရှောက်မှုကတော့အားနည်းပါတယ်။ကြားခဲ့ဘူးတဲ့ဆေးရုံဆေးကန်းတွေနဲ့ပတ်သက်တဲ့ကြောက်စရာကောင်းတဲ့သတင်းတွေကြောင့်ကျမကတော့ဆေးရုံနဲ့ဝေးဝေးပဲနေခဲ့ပါတယ်။နောက်ထပ်ကျမမှတ်မိနေတာတစ်ခုကကျမတူလေးမွေးတဲ့အချိန်ကိုပါ။ကျမကအဲ့ဒီတော့ကအသက်10နှစ်တောင်မှမပြည့်သေးဘူးလေ။ကလေးတွေကိုမွေးကန်းတွေကိုပေးမွင်တော့ကျမကဝါထည့်ရန်ကြားကနေကျမတူလေးမွေးတာကိုချောင်းကြည့်ခဲ့မှုပါတယ်။အဲ့ဒီအချိန်ကတော့အမှတ်ရဆုံးအချိန်ပါပဲ
It still remains one of my greatest joy
ဒုက္ခသည်စခန်းကပညာရေးအခြေအနေကိုလည်းသူကပြပြထားတယ
် Education in the camp struggles
စခန်းကပညာရေးကတော့မညီမျှမှုတွေနဲ့ရုန်းကန်နေရတာပါပဲဆရာတွေကအရန်ကြိုးစားပေးကြပေမဲ့ကျောင်းသားနဲ့ဆရာအချို့ကမမျှလေတော့စာသင်ကြားမှုမှာအခက်အခဲဖြစ်ရပါတယ်မှတ်မိနေတာတစ်ခုကတော့ကျောင်းကိုနှေးတိုင်းလမ်းလျှောက်သွားရတာပါပဲကျမအမေရိကကိုထွက်လာပြီး16နှစ်ကြာပြီလို့ကျမစခန်းကိုတစ်ခေါက်ပြန်သွားခွင့်ရတော့ကဆိုရင်စခန်းထဲကပညာရေးကပိုလို့တော့မှစိုးလာပါသေးတယ်။သင်ကြားရေးပိုင်းနဲ့ပတ်သက်တဲ့စွမ်းရည်နဲ့အရင်းမြစ်တွေလည်းအတော်ကိုနည်းသွားပါတယ
်။ Situation has gotten worse because of the lack of capacity and resources.
ဒါဆိုရင်ရွေးတွေကအမေရိကကိုရွှေ့ပြောင်းအခြေချလာခဲ့တဲ့သူ့အတွက်ဘလို့အခက်အခဲတွေကိုကြုံခဲ့ရလဲ။အဲ့ဒါတွေရောသူဘလို့ကြော်လာခဲ့လဲ
။ I arrived in the US I
ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကြာနေခဲ့ရပြီးတဲ့နောက်မှာတော့ကျမအမေရိကကိုရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲ့ဒီမှာကျမအတွက်တော့ဘာသာစကားအသစ်တခုကိုသင်ယူဖို့ဆိုတာစိန်ခေါ်မှုဖြစ်ခဲ့ရပါတယ်။ဒါပေမဲ့အမေရိကကလူငယ်ခေါင်းဆောင်တွေပြိုးထောင်ပေးတဲ့သင်တန်းတွေ program တွေကြောင့်ကျမအဲ့ဒီစိန်ခေါ်မှုကိုကျော်လွှားနိုင်ခဲ့ပါတယ်။အဲ့ဒီသင်တန်းကအတွေ့အကြုံတွေကပဲကျမရဲ့လူမှုဝန်ကျင်ပြည်တွင်းပြည်ပမှာရှိတဲ့ကရင်လူငယ်တွေကိုပံပိုးကူညီမှုတွေလှူဆောင်နိုင်မှုအတွက်အထောက်ပံ့နေရခဲ့ပါတယ်။ကျမရဲ့ဒုက္ခသည်ဘဝအတွေ့အကြုံတွေကပဲကျမရဲ့အမေရိကပညာရေးကိုပုံဖော်ထုတ်စစ်ခဲ့တယ်လို့ပြောရပါမယ်။အဲဒီကနေပေးတဲ့ခွန်အားတွေကြောင့်ပဲကျမ Today's Leader ဆိုတဲ့လူငယ်တွေကိုခွန်အားပေးတဲ့အစီအစဉ်ကိုဥဆောင်တည်ထောင်နိုင်ခဲ့ပါတယ
်။ This inspired me to create Today's Leaders.
Today's Leader ဆိုတဲ့အဖွဲ့လေးကိုတည်ထောင်မှုအတွက်သူဘလို့ခွန်အားတွေရခဲ့တာလဲ။
My motivation comes from personal.
ကျမဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကပဲကျမကိုအခုလိုရက်ရွာအကျိုးပြုလူငယ်အစီအစဉ်တွေကိုတည်ထောင်နိုင်တဲ့အထိစွမ်းအားထက်သန်မှုတွေကိုဖြစ်စေခဲ့တာပါ။ဒါတွေကပဲကျမကိုကရင်လူငယ်တွေအတွက်ဘဝကိုရင်းနှီးမြှုပ်နှံမှုနဲ့အပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာစေတဲ့ဆရာထက်သန်မှုတွေဖြစ်စေခဲ့တာပါ။
In Kenya youth and foster positive change.
အဲ့ဒီဖွဲ့ကရက်ရွာအခြေပြုဘလို့အကျိုးပြုလုပ်ငန်းတွေကိုလှုပ်ဆောင်နေရလဲ
။ I lead and participate in initiatives focused on youth.
ကျမတည်ထောင်ထားတဲ့ Today's Leader အစီအစဉ်ကလူငယ်တွေရဲ့ခေါင်းဆောင်နိုင်မှုနဲ့ယဉ်ကျေးမှုဖလှယ်ရေးချိတ်ဆက်လှုပ်ဆောင်မှုတွေနဲ့သက်ဆိုင်တဲ့အစီအစဉ်တွေကိုလုပ်ပါတယ်။ထိုင်းမြန်မာနယ်စပ်နဲ့မင်နီဆိုတာဘက်ကလူငယ်တွေကြားမှာခေါင်းဆောင်မှုသင်တန်းတွေ Social Media နဲ့ဆိုင်တဲ့စီယုံလှုပ်ဆောင်မှုသင်တန်းတွေပေးပါတယ်။ကရင်လူငယ်တွေအသိပညာမြင့်တင်ရေးနဲ့တရားမျှတမှုကိုဦးတည်တဲ့အတိုင်းဝန်းကိုဖန်တီးပေးနိုင်ဖို့စတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ
် I also create content to raise awareness
သူ့လိုပဲအမေရိကကိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေအတွက်အားပေးစကားက
To my fellow ethnic youth
ကျမလိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေကိုပြောချင်တာကတော့ကိုယ့်ရဲ့ဖြစ်တည်မှုကိုလက်ခံပါအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်တဲ့ကိုယ့်ရဲ့စွမ်းအားတွေကိုယုံကြည်ပါကိုယ့်ရဲ့ခံနိုင်ရည်ရှိမှုတွေကနေတဆင်ဆိုင်ခေါ်မှုတွေကိုအပြောင်းလဲတွေဖြစ်အောင်ပြောင်းလဲလိုက်ပါလို့ပြောချင်ပါတယ
် challenges into opportunities for
growth. ကြင်စည်းတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲကြင်စည်းတွေအတွက်ကြင်စည်းရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတ
မက်ကလေးတင်ဆက်တဲ့ကြင်စည်းအစီအစဉ်ပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်ဗြိတိန်နိုင်ငံမှာကျင်းပတဲ့ကမ္ဘာ heavyweight လက်ဝဲပြိုင်ပွဲမှာတော့ Daniel Dubois က Anthony Joshua ကိုအလဲထုတ်ပြီးတော့အနိုင်ရသွားပါတယ်နောက် Premier League မှာတော့ပွဲပြီးဖို့နောက်ဆုံးစက္ကန့်အလိုမှာသွင်းတဲ့ကိုနဲ့ Man City နဲ့ဘာစီလိုနာအာဆင်နယ်တို့တရေကျသွားပါတယ်။နောက်ဘာစီလိုနာဂိုးသမားထစတာဂန်ကတော့ဒူးတန်ရတွေကြောင့်အချိန်အတော်ကြာနားရမယ့်အခြေအနေဖြစ်သွားပါတယ်။ဒီလိုအားကစားသတင်းတွေကိုစုစည်းပြီးတော့ကိုရန်နိုင်ကတင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံမှာစနေနေ့ကထိုးသတ်ခဲ့တဲ့ IBF ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Daniel Dubois ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဗြိတိန်နိုင်ငံက Daniel Dubois နဲ့တနိုင်ငံဒဲသာ Anthony Joshua တို့လွန်နှမျိုးက Wembley ကွင်းမှာစနေနေ့ကထိုးသတ်ခဲ့ကြတာမှာပရိသတ် 9,600 ကြီးရှိခဲ့ကြပြီးတော့ Dubois က 5G မှာ Joshua ကိုအလဲထိုးအနိုင်ယူပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီပွဲမှာစကတဲ့ကဒူဘွားကဂျော့ရှွာကိုအသာစီးကနေထိုးခဲ့ပြီးတော့ဒူဘွားရဲ့ပြင်းထန်တဲ့ထိုးချက်တွေကြောင့်ဂျော့ရှွာဟာပထမအချီတတိယအချီနဲ့သတ္တုတ္တအချီတွေမှာကျန်းပေါ်ကိုလဲကျခဲ့ပေမဲ့လည်းပြန်ထနိုင်ခဲ့တဲ့အတွက်ဆက်ထိုးခဲ့ကြပြီးတော့နောက်ဆုံး၅ချီမြောက်မှာတော့ဒူဘွားကဂျော့ရှွာကိုညာဝိုက်လက်သီးနဲ့လုံးဝအလဲထိုးအနိုင်ယူသွားခဲ့တာဖြစ်ပါတယ်။အန်တိုနီဂျော့ရှွာကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးဒူဘွားပြောတာကတော့
Yeah, definitely. It does. It feels great. I feel like the champ and then you know I want to keep this belt. I just keep this.
ဒီပွဲနဲ့ရလိုက်တာတကယ်ကောင်းပါတယ်။ကျွန်တော်အနေနဲ့တကယ်ကိုချန်ပီယံဖြစ်တဲ့လို့ခံစားပြီးဒီချန်ပီယံကပတ်ကိုဆက်ထိန်းသွားမှာပါ။အားလုံးကဒီပွဲမှာကျွန်တော်အလဲထုတ်ခံရမှာလို့ပြောခဲ့ကြပါတယ်။ဒါပေမဲ့နောက်ဆုံးမှာဘယ်သူအလဲထုတ်ခံလဲရလဲဆိုတာကျွန်တော်တို့အကုန်တွေးကြရပြီးလူတွေအားလုံးထင်နေတာမားတယ်ဆိုတာကိုကျွန်တော်သက်သေပြနိုင်ပါတယ်။ကျွန်တော်နိုင်အောင်ထိုးခဲ့ပါတယ်။ဒါပေမဲ့ဒါကကျွန်တော်ရည်မှန်းထားတဲ့ပန်းနိုင်ရဲ့အစပါ။
You know my fan. Joshua ဟာဒီပွဲရှုံးသွားတာကြောင့်မိုဟာမက်အလီတို့ Evander Holyfield တို့ Lennox Lewis တို့လို့ကမ္ဘာ Heavyweight Champion ဘွဲ့ကို၃ချိန်မြောက်ရဖို့ကြိုးပမ်းမှုလည်းမအောင်မြင်ဖြစ်သွားခဲ့ပါတယ်။ဒါမဲ့လည်း Joshua ကတော့သူ့အနေနဲ့ဒီမျောလင်းချက်ကိုလက်လျှော့သွားမှာမဟုတ်ပဲဆက်ပြီးထိုးသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ WNBA နိုင်ငံမှာကျင်းပခဲ့တဲ့ Liverpool Tennis ပြိုင်ပွဲမှာတော့ဥရောပအသင်းကကမ္ဘာလက်ရွေးစင်အသင်းကိုနိုင်ရပြီးတော့ Liverpool Champion ဖြစ်သွားပါတယ်။တကယ်လို့နေကနောက်ဆုံးနေ့တူးချင်းပွဲစဉ်တွေကိုကစားခဲ့ကြတာမှာနောက်ဆုံးပွဲအထိအပြန်အလှန်အကျိနဲ့ဖြစ်ပြီးတော့မှနောက်ဆုံးမှဥရောပအသင်းကအနိုင်ရတော့တာဖြစ်ပါတယ်။နောက်ဆုံးနေ့က၃ပွဲကစားတာမှာပထမပွဲမှာတော့ကွာလယ်ရွေးစင်အသင်းက Ben Shelton ကဥရောပအသင်းက Medvedev ကို 6-0-5-0 နဲ့နိုင်ပါတယ်။ကွာလယ်ရွေးစင်အသင်းအနေနဲ့နောက်ထပ်တစ်ပွဲနိုင်ရင် Champion ဖြစ်မှာဖြစ်ပေမဲ့လည်းဒုတိယပွဲမှာတော့ Zverev က၂ပွဲပြတ်ရှုံးလို့ဖြစ်ပြီးတော့မှနောက်ဆုံးမှ 6-0-5-0 နဲ့ပြန်နိုင်သွားခဲ့လို့ဒီဖြစ်နေခဲ့တာပါ။ဒါမဲ့လည်းနောက်ဆုံးပွဲစဉ်မှာတော့ Carlos Alcaraz က Taylor Fritz ကို 6-0-5 နဲ့၂ပွဲပြတ်နိုင်ပြီးဥရောပလက်ရွေးစင်အသင်းကကမ္ဘာလက်ရွေးစင်အသင်းကိုအနိုင်ရပြီးတော့ Liverpool ကိုရရှိသွားခဲ့ပါတယ်။ဘောလုံးသတင်းတွေမှာတော့ England Premier League ဘောလုံးပွဲတွေပတ်မှာ Manchester City နဲ့ Arsenal တို့တနင်္ဂနွေနေ့က Man City ကိုမှကစားခဲ့ကြပြီးတော့နှကိုးစီအသေးဖြစ်သွားပါတယ်။ဒီပွဲမှာ Man City ကဂိုးရင်သွင်းခဲ့ပြီးတော့ Arsenal ကနှကိုးပြန်သွင်းလို့အာစနယ်ကပထမပိုင်းမှာ၂ဂိုးတကိုးနဲ့ဥဆောင်ခဲ့တာပါ။ဒါပေမဲ့အာစနယ်ကထော့ဆတ်ပထမပိုင်းပြီးကနီးမှာအထုတ်ခံရလို့အာစနယ်ဟာဒုတိယပိုင်းတစ်ခုလုံးကို၁၀ရောက်နဲ့ကစားသွားခဲ့ရပြီးတော့မန်စီးတီးအတွက်ခြေပါဂိုးကိုတော့ပွဲပြီးဖို့စက္ကန့်ပိုင်းအလုံးမှာဂျွန်စုံးကသွင်းပေးခဲ့တာပါ။ပွဲပြီးမှာတော့နှစ်ဖက်ကစားသမားတွေရုံးရင်းဆောင်ကနေပြဿနာတွေလည်းဖြစ်ခဲ့ကြပါတယ်။ဒီပွဲတည်ဖြစ်သွားတာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာရီယိုလာကတော့
I know it's standing 11 I again congratulations Arsenal to beSo strong mentally to blocking him.
Through Bedure, Belu Ponzan, Poetra Lamele, Surago, Geno Tibare. Arsene, I think I say that a yan chan can be, Lizang Amen Lolo, a chain jaji, Pegazar, Twan and get it to a conyuare. Daga Mulevau. Tabamele, Geno Rose, Sishin, Chiba go yaon, Lone and Gavare.
As only be a dead dagger or Sakamai Luma, Gubi Labiti, Pitware, Dugazar Mari, Sapia Nidavido, Prosa and Nigana Bazabido, Diane Sombia Chavama, Sapia Midelu, Piolibare, the Gallo Asno and Nines, Satya Opinions are Gazame, so yet Nayana and Lasso and Bazabi, as no Libya are dead up Pura Garo.
I don't know. I have no clue. We will try for sure, but after you have to show it in the second half there. But
Naime and Musa or Genomativa, Tabi May General and Nayaburo, Tijabo, Juzamawa.ဒါပေမဲ့ကျွန်တော်အနေနဲ့ပြောနေတာတစ်ခုကတော့ Man City လို့အသင်းကို10ရောက်နဲ့မိနစ်50ကျော်ကစားရမယ်ဆိုရင်အချိန်တရာမှာ99ချိန်ကရှုံးမှသိကြပါတယ်ရှုံးတာတော့မှဂိုးများကြီးနဲ့ရှုံးမှာပါဒါကြောင့်ကျွန်တော်ကစားသမားတွေအတွက်ကျွန်တော်အယံကုန်ယူပါတယ
် Man City နဲ့ Arsenal တို့တေကျသွားတာနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေရဲ့အမြင်ကရောဘယ်လိုပါလဲ Soccer Follow Channel အ Editor ချုပ်ကိုချော်မြွန့်ကတော့အခုလိုပြောပါတယ်
Man City နဲ့ Arsenal ပွဲကအယံစိတ်လှရှားစရာကောင်းခဲ့တယ်နှစ်သင်းစလုံးကအကောင်းဆုံးချိုးဖိုင်းခဲ့တယ်and Haaland ရဲ့ twin goal ဆိုရင်လည်းတော်တော်လေးလှောက်ပါခဲ့တယ်လို့ဟို Calafiori ရဲ့အဲ guide sense အကောင်ကနေပြီးတော့ way wide လမ်းကန် twin လိုက်တဲ့ goal ကလည်းဟာတကယ်ကိုမမေ့နိုင်စရာပါပဲအဲဒီရလက်ပိုင်းကကြည့်မယ်ဆိုရင်တော့ Arsenal ဘက်ကကြည့်မယ်ဆိုရင်ဒီရလက်ပိုင်းကမဖြစ်တဲ့ရလက်သူတို့အနေနဲ့သုံးမှတ်ရရမယ့်အခြေအနေရှိခဲ့တယ်ဒါကြောင့်မဖြစ် Arsenal အတွက်ဆိုရင်မဖြစ်တဲ့ရလက်ပဲခင်ဗျာ Man City အတွက်ဆိုရင်တော့ဒါကအင်မတန်ကံကောင်းတဲ့တရေတမှတ်လို့ဆိုရမယ်။ Champions တရဖူးလူပွဲမှာအိတ်ခွင်းရှုံးခွင်းမကြုံလိုက်ရတာဟာ Man City အတွက်အင်မတန်ကံကောင်းခဲ့တယ်လို့ဆိုချင်တယ်ခင်ဗျ။
မန်စီးတီးအသင်းကိုမန်စီးတီးရဲ့အိမ်ခွဲမှာဒုတိယပိုင်းမှာ10ရောက်နဲ့ကစားပြီးတည်ကျသွားတဲ့အာဆနယ်အသင်းရဲ့ခြေစွမ်းကတော့ချီးကျူးရမှာဖြစ်ပါတယ်။ဆိုတော့အာဆနယ်အသင်းဒီနှစ်မှာပရီးမီယာလိဂ်ချန်ပီယံတကယ်ဖြစ်နိုင်ပြီလား။အာဆနယ်အသင်းမနစ်ကထက်ဘာတွေတိုးတက်လာပြီးတော့ဘာတွေပိုပြီးတော့ထူးခြားလာပါသလဲ
။အာဆနယ်ကပွဲချိန်တစ်လျှောက်လုံးဒုတိယပိုင်းတစ်ပိုင်းလုံးကို10ရောက်တဲ့နဲ့ကစားသွားတဲ့အထိတကယ်တိုက်ပွဲဝင်စိတ်သက်ကောင်းမွန်ခဲ့တယ်။ဒါပေမဲ့အာဆနယ်အသင်းကချန်ပီယံဖြစ်ဖို့ဆိုရင်တော့လိုအပ်ချက်တွေရှိနေသေးတယ်ခင်ဗျ။ထူးသဖြင့်တော့တိုက်စစ်ပေါ့ဟိုတိုက်စစ်ပိုင်းကဒီဟာလန်လိုတိုက်စစ်မှုမျိုးဒေါန်တော်မီတိုက်စစ်မှုမျိုးပုံမှန်ကိုသွင်းနိုင်တဲ့တိုက်စစ်မှုမျိုးလိုအပ်နေတယ်။အခုကတော့တောင်မန်တိုက်စစ်ကိုအောက်ကိုနေရတယ်။ကွင်းလယ်ကိုသွင်းအောက်အောက်ကိုနေရတယ်။ဆက်စပီကနေပြီးတော့ဟိုကိုသွင်းအောက်ကိုအောက်ကိုနေရတယ်။အဲဒီအချိန်လေးမှာအာဆနယ်အနေနဲ့ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းအများကြီးတိုးတက်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်တယ်။မနေ့ကတော့စာရင်အာဆနယ်ကဘာလို့တိုးတက်လာလဲဆိုတော့ခံစစ်ပိုင်းတိုးတက်လာတယ်ခင်ဗျာ။အဒီကျွန်တော်တို့ဂိုးသမားစောင့်အပေါင်းလာတယ်အဲနောက်တန်းကတော်တော်လေးကိုစွမ်းဆောင်မှုမြင့်မားလာတယ်အဲဂါဘရီယယ်အဲကာလာဖီယိုရီအဲနောက်တော့ဒီဘက်ကဟိုဂိုးသမားရိုင်ယယ်တင်ဘာဆာလီဘာစတဲ့ကစားသမားတွေကအရန်ကိုချိတ်ဆက်မိပြီးတော့အဲဒီဖန့်စ်အရန်ကောင်းလာတာကိုတွေ့ရတယ်အဲဒါပေမဲ့ခုနပြောသလိုအာဆနယ်ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းတိုးတက်ဖို့အများကြီးလိုအပ်နေတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ပရီးမီယာလိဂ်ဖက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့မန်စီးတီးကွင်းလယ်လူရိုဒရီဟာအာဆနယ်နဲ့ပွဲမှာဒူးဒံရရသွားတာကြောင့်ဒီနေ့ဘောလုံးရာသီတစ်ခုလုံးဆက်မကစားနိုင်တော့ပဲနားရတော့မယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်တကယ်လို့ရိုဒရီသားတရာသီလုံးဆက်မကစားနိုင်တော့ဘူးဆိုရင်တော့ဒါဟာမန်စီးတီးအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်မှာပါစပိန်ဘက်မှာတော့ဘာစလိုနာအသင်းကဂျာမနီလက်ရွေးစင်ဂိုးသမားတက်စတက်ဂန်ဟာဒူးခွဲစိတ်ကူတာမှုလုပ်ခဲ့ရတယ်လို့ဘာစလိုနာအသင်းကတင်လာနေမှာချင်းကြပါတယ်တက်စတက်ဂန်ဟာတနင်္ဂနွေနေ့က Villarreal နဲ့ပွဲမှာဘောလုံးကိုခုန်ဖမ်းပြီးပြန်အကျမှာပဲဒူးအယွတ်ကျော်ပြတ်သွားတဲ့အတွက်တင်လာနေမှာခွဲစိတ်ကူတာမှုခံခဲ့ရတာဖြစ်တယ်လို့ဘာစလိုနာအသင်းကပြောလိုက်ပါတယ်ခင်ဗျာ
တပတ်တာအားကစားသတင်းကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအားကစားစီစဉ်နေတဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website လိပ်စာ burmese.voanews.com နဲ့ VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ဖတ်ရှုကြည့်ရှုလို့ရပါတယ်ထိတ်တန်းသတင်းတွေကိုတော့ရုပ်သံအဖြစ်နဲ့ရောစာသားနဲ့ပါတင်ပေးထားပါတယ် VUE ကနောက်ဆုံးရနိုင်ငံတကာသတင်းတွေမြန်မာသတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါဦးမယ်
အစ္စရေးတပ်ဖွဲ့ဝင်တွေကလေဗနွန်တောင်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ Hezbollah တပ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေချိန်မှာပဲအစ္စရေးရဲ့ Mossad ထောက်လှမ်းရေးဌာနချုပ်ကိုပယ်ထိန်တဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့ကြောင်း Hezbollah အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့ Hezbollah တွေပစ်လိုက်တဲ့မစ်ဆိုင်းတုံးကိုကြားဖြတ်ပစ်ချခဲ့တယ်လို့ပြောပါတယ်။ပစ်ခတ်မှုကြောင့်လေကြောင်းရန်သတိပေးအုပ်အော်သံတွေထွက်ပေါ်ခဲ့ပေမဲ့တေကြီထိခိုက်ပျက်စီးမှုတင်းတော့မကြားရပါဘူး။ရခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံအတွင်းပုံမှုဆိုးဝါးလာတဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်စိုးရိမ်နေတဲ့အကြောင်းအင်ဒိုပစိဖိတ်ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွတ်အဖွဲ့၄နိုင်ငံထိပ်သီးအစည်းအဝေးကဆုံးဖြတ်ခဲ့တာကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ထပ်မံပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးမှာမြန်မာစစ်ကောင်စီပေါ်ဂျက်လေရင်စီအပါအဝင်လက်နက်နဲ့စစ်ဘက်အရက်ဘက်တုံးပစ္စည်းတွေမရောက်အောင်ကာကွယ်တားဆီးပေးကြဖို့ကိုလည်းကွတ်အဖွဲ့၄နိုင်ငံခေါင်းဆောင်တွေကတောင်းဆိုခဲ့ပါသေးတယ်ထိပ်ဖူးအတုတက်ဆင်ထားတဲ့တိုက်ချင်းပစ်ပဲ့ထိန်တက်မစ်ဆိုင်းတုံးတစ်ခုကိုပစိဖိတ်သမုဒ္ဒရာပေါ်မှာစမ်းသပ်ပစ်ခတ်ခဲ့ကြောင်းတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဒီစမ်းသပ်မှုဟာနှစ်စဉ်စီရေးလေ့ကျင့်နေတဲ့အစီအစဉ်ရဲ့ပုံမှန်အစီအစဉ်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာဥပဒေတွေနိုင်ငံတကာကကျင့်ထုံးတွေနဲ့ကိုက်ညီပြီးတော့ဘယ်နိုင်ငံကမှမရည်ရွယ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကတော့ပစိဖိတ်သမုဒ္ဒရာတွေကဘယ်နေရာကိုပစ်လွတ်မယ်ဆိုတာနဲ့မစ်ဆိုင်းတုံးပစ်ခတ်တဲ့လမ်းကြောင်းတွေကိုမဖော်ပြထားပေမဲ့ဒေတာရင်းကသက်ဆိုင်ရာနိုင်ငံတွေကိုတော့ကြိုတင်အကြောင်းကြားထားတယ်လို့យေတာထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာပါရှင်။စက်တင်ဘာလ25ရက်ပုံထူးနေ့ညချမ်းရေဒီယိုအစီအစဉ်တွေကတော့တလောက်ပါပဲရှင်။ကျမတို့ရဲ့အစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်ပါပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Cyder Hamdam တို့ဖြစ်ကြပါရယ်ရှင်။ VOA ရဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲဘေးရန်ရဲ့အပေါင်းကကင်းဝေးကြပါစေရှင်ကျမခင်ဗျထွေးပါနောက်အစီအစဉ်တွေမှာပြန်ဆုံပါဦးမယ်ရှင
This program has come to you from